Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်စက်တင်ဘာလ30ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတဲ့ရောက်သတင်းတွေကိုမဆုမနဲ့တွေ့တင်ဆက်ပေးသွားဖို့ရှိပါတယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hezbollah အဖွဲ့စစ်သွေးကြခေါင်းဆောင်ကတိုက်ပွဲကိုဆက်လက်ဆင်နွှဲဖို့ပြင်ဆင်ထားကြောင်းလည်းကြေညာလိုက်ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ခေါင်းဆောင်ကလည်းရိုဟင်ဂျာတွေအရင်နောက်ဆုတ်မှုမဖြစ်နိုင်ကြောင်းပြောလိုက်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးမှာပါ။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ထဲမှာကချင်လူမျိုးရေးတပ်နဲ့ပူးပေါင်းတပ်တွေကြားစစ်ကောင်စီရဲ့ခြိပွေမျိုးမှရဲစခန်းအပဝင်ကကင်းစခန်းနဲ့စူပေါင်းဂိတ်တွေကိုထိန်းချုပ်လိုက်နိုင်ပြီလို့ကချင်လူမျိုးရေးအဖွဲ့က VOA ကိုအတည်ပြုပါတယ်
။ရှူမော်ကတော့ဒီနေ့မနေ့ပိုင်းမှာအတီးတင်းလို့ရပြီလို့ပြင်ပေးလာပါတယ်။ချစ်ဖွေကတော့မနေ့ညနေပိုင်းမှာမြို့သွေးမှာမြို့မရေးစခန်းလေကကင်းပို့စ်တွေအဲ့ဒီစူပေါင်းဂိတ်တွေရတော့ပြလို့ရပြီလို့
ဒါကတော့ KIA ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပြပေးခဲ့တာပါဒီသတင်းအပြည့်အစုံနဲ့အတူကရင်ပြည်နယ်မြောက်ဝတီမြို့ရဲ့တောင်ဘက်၄ကီကောမြို့အနီးစစ်ကောင်စီရဲ့အမြောက်တပ်ရှိတဲ့နေရာကိုတော့ KNU နဲ့ပူးပေါင်းတပ်တွေထိုးစစ်ဆင်တိုက်ခိုက်နေပါတယ်ရေပေးတံအပြင်ထံခံရတဲ့မြန်မာနိုင်ငံမှာဒီသတင်းပတ်ထဲနောက်ထပ်မိုးများရေကြီးနိုင်တယ်လို့မိုးစလာကသတိပေးပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ရမှာပါအခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ပြပေးပါမယ်ရှင်
လေဗနွန်ခြေစား Hezbollah စစ်သွေးကြောအဖွဲ့ရဲ့ဒုတိယခေါင်းဆောင်ကအစ္စရေးကိုဆက်လက်တိုက်ခိုက်သွားဖို့အသင့်ရှိနေပြီးတော့ရေရှည်တိုက်ပွဲဆွနွဲဖို့လည်းပြင်ဆင်ထားကြောင်းပြောလိုက်ပါတယ် Hezbollah အဖွဲ့ကိုအချိန်တော်ကြာဦးဆောင်ခဲ့တဲ့ Hassan Nasrallah ကအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တိုက်ဆုံခဲ့ပြီးရဲအနည်းငယ်ကြားပထမဆုံးအကြိမ်ဖြစ်ရုံမြင့်တန်ကြားမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ Hezbollah အဖွဲ့ခေါင်းဆောင်ကိုအမြန်ဆုံးရွေးချယ်မယ်လို့လည်းပြောပါတယ် Hamas နဲ့ Israel ကြားတနှစ်နီးပါးနေဆက်တိုက်ခိုက်မှုတွေဖြစ်နေရကနေပထမဆုံးအကြိမ်ဖြစ်လေဗနွန်နိုင်ငံဘေရွတ်မြို့တော်ကတိုက်ခန်းတွဲတစ်ခုကိုအစ္စရေးကဒီနေ့အစောပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ပါလက်စတိုင်းလူမျိုးရေးတပ်ဦးကလည်းစစ်သွေးကြောအဖွဲ့တစ်ဖွဲ့ကတော့တိုက်ခိုက်မှုကြောင့်အဖွဲ့ဝင်၃ဦးထပ်မံနေသေဆုံးခဲ့တယ်လို့ပြောပါတယ်အစ္စရေးကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတစုံတရာမပြောပေမဲ့ Hezbollah တွေကိုပြစ်မှတ်ထားပြီးတော့လေဗနွန်တောင်ပိုင်းနဲ့အရှေ့ပိုင်းတွေကိုလေကြောင်းကနေတိုက်ခိုက်နေတယ်လို့ပြောပါတယ်တောက်ကြံနေကဘေရွတ်မြို့စုံကိုထိမှန်ခဲ့တဲ့တိုက်ခိုက်မှုမှာတော့ Hezbollah ခေါင်းဆောင်တိုက်ဆုံးခဲ့ရတာပါဒါဟာဂါဇာကမ်းမြောင်ဒေသမှာရှိတဲ့ Hamas စစ်သွေးကြောတွေနဲ့ Israel တို့ကြားတိုက်ခိုက်မှုနဲ့ဒေသရင်းပြည်ပခါတွေပုံမကျပြန့်လာမဲ့စိုးရိမ်မှုတွေလည်းကြီးထွားစေတာဖြစ်ပါတယ်
တနင်္ဂနွေညပိုင်းယူကရိန်းဒေသကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ရုရှားဒုံးကျဉ်3စင်းနဲ့ drone 83စင်းတွေက68စင်းကိုပြစ်ချနိုင်ခဲ့ပါတယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောပါတယ်။မနေ့ညပိုင်းတုန်းကရုရှားတို့ကယူကရိန်းရဲ့မြို့တော် Kiev အပါအဝင်ဒေသတော်တော်များများကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရုရှား drone တိုက်ခိုက်မှုကြောင့် Dnipro Petrovsk ဒေသမှာတော့အနည်းဆုံးနေအိမ်10လုံးထိခိုက်ပျက်စီးသွားတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။မနေ့ကမြို့တော် Kiev မှာလေကြောင်းရန်တတိပေးချက်9နာရီကြာထုတ်ပြန်ထားခဲ့ပြီးတော့မြို့တော်ကိုဥတီပြီးတော့တိုက်ခိုက်ခဲ့တဲ့ drone အားလုံးကိုလေကြောင်းရန်ကာကွယ်ရေးကနေကြားဖြတ်ပစ်ချနိုင်ခဲ့ပါတယ်လို့ Kiev စစ်အုပ်ချုပ်ရေးမှူး Sahi Podko ကပြောပါတယ်တစ်ချိန်တည်းမှာပဲ Russia Ukraine နယ်စပ်တစ်ချောင်း Belgorod ဒေသမှာ Ukraine drone နှစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့လည်း Russia ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်တိုက်ခိုက်မှုကြောင့်လူတဦးသေဆုံးပြီးတော့နောက်တဦးဒဏ်ရာရခဲ့တယ်လို့လည်း Belgorod ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်
အမေရိကန်သမ္မတလောင်ဒေါ်နယ်ထရန့်ရဲ့မနေ့ကပန်ဆယ်ဗေးနီးယားပြည်နယ်စီယုံရီခီးစင်မှာအမေရိကန်နိုင်ငံတွင်ဥပဒေမဲ့ရွှေ့ပြောင်းနေထိုင်သူတွေကိုစန့်ကျင်ပြောဆိုလိုက်ပြီးအပြန်အလှန်အပြင်းထန်ပုံဖော်ပြောဆိုမှုတွေလည်းရှိခဲ့ပါတယ်။ထောက်ခံမှုရဖို့အပြိုင်ဆိုင်ကြိုးစားနေတဲ့ပြည်နယ်တွေမှာတစ်လအတွင်း၄ချိန်မြောက်မဲဆွယ်စီယုံရီခီးစင်ဖြစ်ဤမြို့မှာ၂နာရီကြာမိန်ကွန်းပြောကြရမှာသမ္မတလောင်ထရန့်ကရွှေ့ပြောင်းနေထိုင်သူတွေပေါ် ပြင်းထန်တဲ့မှတ်ချက်တွေ၁၀ချိန်ထက်မနည်းထည့်သွင်းပြောဆိုခဲ့တာပါအထောက်အထားမဲ့ရွှေပြောင်းနေထိုင်သူတွေကျူးလွန်တဲ့ရာဇဝတ်မှုတွေအဖြစ်တနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူထားတဲ့အချက်လက်တွေမရှိသေးပေမဲ့အမေရိကန်မှာမွေးဖွားသူတွေထက်စာရင်ရာဇဝတ်မှုကျူးလွန်မှုပိုများတာမျိုးတော့သူတည်တနာလေးလာတွေ့ရှိကြမှာမတွေ့ရပါဘူးမင်းကုန်းမှာမူဝါဒရေးရာနဲ့ပတ်သက်လို့အသေးစိတ်ပြောမသွားပေမဲ့လူမှုကြီးကြပ်ဆိုင်ရာပြဿနာဟာစီးပွားရေးအပါအဝင်တခြားအရေးကြီးတဲ့ကိစ္စတွေထက်မဲဆွဲပွဲအောင်နိုင်မှအရေးပါတယ်လို့ယုံကြည်ကြောင်းလဲထရမ့်ကပြောဥပါတယ်မင်းကုန်းထဲမှာရာဇဝတ်မှုကျူးလွန်တဲ့ရွှေပြောင်းနေထိုင်သူတွေကိုမူရစ်စေဝါရောင်းဝယ်သူတွေရက်ဆက်ကြမ်းတမ်းတဲ့ဂိုင်းဝင်တွေအစွန်းရောက်လူရန်ကားတွေဖြင့်ဆွဲချက်တင်ခံထားရသူတွေပြစ်ဒဏ်ချခံထားရသူတွေဖြစ်လဲထည့်သွင်းပြောဆိုခဲ့ပါတယ်ထောက်ခံမှုရဖို့အပြိုင်ဆိုင်စူးစမ်းကြရမယ်ပြည်နယ်ခုနှစ်ခုနဲ့ပန်ဆယ်ဗေးနီးယားပြည်နယ်ဟာရွေးကောက်ပွဲကိုအဆုံးဖြတ်ပေးမယ်ပြည်နယ်တစ်ခုအဖြစ်တမရဟောင်းထရန့်ရဲ့မဟာမိတ်တွေနဲ့အကြံပေးတွေကယုံကြည်ထားကြတာပါထရန့်ကိုယ်တိုင်ကလည်းပန်ဆယ်ဗေးနီးယားပြည်နယ်မှာအနိုင်ရခဲ့ရင်ရွေးကောက်ပွဲကိုအနိုင်ရပြီလို့တနင်္ဂနွေနေ့ကမဲဆွယ်ပွဲမှာပြောခဲ့ပါတယ်ရှင
်အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ကိုဝင်ရောက်တိုက်ခတ်နေတဲ့ဟာရီကိန်းမုန်တိုင်းဟယ်လင်းရောက်သေဆုံးသူက100နီးပါးအထိရှိခဲ့ပြီးတော့နောက်ထပ်လည်းတိုးလာနိုင်တယ်လို့ခန့်မှန်းနေပါတယ်။ဆယ်စုနှစ်တစ်ခုအတွင်းမှာရေပြေတံအဆိုးဝါးဆုံးရင်ဆိုင်ခဲ့ရတဲ့မြောက်ကိုရီးယားနိုင်ငံမှာလမ်းတွေတံတားတွေပျက်စီးပြီးတော့အဆက်အသွယ်တွေပြတ်တောက်နေတယ်လို့သေဆုံးသူတွေကဒီထက်ပိုတိုးလာနိုင်တယ်လို့လည်းဒေသခံတာဝန်ရှိသူတွေကခန့်မှန်းနေကြပါတယ်
။ We're going to continue this effort.to make sure that we rescue people the swift water rescues are going on.
ရောက်ကယ်ရိုလိုင်းနာပြည်နယ်ရဲ့အုပ်ချုပ်ရေးမှူးရေကော်ပါပြောသွားတာကတော့ကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေပါတယ်။တင်ဆောင်မှုတွေကိုအတည်ပြုရတဲ့လုပ်ငန်းကတော့အချိန်ယူပြီးတော့ရှုပ်ထွေးပါတယ်လို့ပြောသွားတာပါ။မြောက်ကယ်ရိုလိုင်းနာပြည်နယ်ဟာရာစုနှစ်တစ်ခုအတွင်းမှာအဆိုးဝါးဆုံးရေပြေတံကိုရင်ဆိုင်ခဲ့ရတာပါ။မုန်တိုင်းတံအဆိုးဝါးဆုံးခံခဲ့ရတဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်က Asheville တောင်ပေါ်မြို့ပေါ်မှာတင်ဆောင်သူက30ရှိပါတယ်။တခြားဒေသကတင်ဆောင်မှုတွေနဲ့ပါပေါင်းတယ်ဆိုရင်တော့တနင်္ဂနွေနေ့အထိကတင်ဆောင်သူအရေအတွက်က61ယောက်ကိုအတည်ပြုနိုင်ခဲ့ပါတယ်။ Hurricane မုန်တိုင်း Helene ဟာ Florida ပြည်နယ် Bitbam ဒေသကိုပြီးခဲ့တဲ့ကြာသပတေးနေ့နောက်ပိုင်းတုန်းကပြင်းအားအဆင့်၄တိုက်နှုန်းတနအီကိုမိုင်140နှုန်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ဂျော်ဂျီယာတောင်မြောက်ကယ်ရိုလိုင်းနာနဲ့တနက်စီပြည်နယ်တွေကိုဖျက်ဆီးတိုက်ခိုက်ခဲ့ပါတယ်။မုန်တိုင်းတိုက်ခိုက်မှုနဲ့အတူမိုးတီထန်စွာရာသွန်းမှုကြောင့်နောက်ဆက်တွဲရေပေးတံနဲ့လည်းရင်ဆိုင်ခဲ့ရတာပါ။တနင်္ဂနွေညအထိအင်ဂျေပေါင်း2တန်းကျော်ဟာလျှက်စစ်မီပြတ်တောက်နေပြီးတော့တမရဂျိုးဘိုင်ဒန်ကတော့ကယ်ဆယ်ရေးနဲ့ကူညီရေးလုပ်ငန်းတွေကိုမထိခိုက်ဘူးဆိုရင်မုန်တိုင်းတံတင့်တဲ့ဒေသကိုကိုယ်တိုင်သွားရောက်ကြီးရှုမယ်လို့ပြောပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
တနင်္လာညဗီဒီယိုရဲ့ထိတန်းရောင်သတင်းလေးကိုဆက်လက်တင်ဆက်ပေးနေပါရရှင်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်းအန်ဒရူးစ်ကမြန်မာရေးဆွေးနွေးဖို့ဩစတြေးလျနိုင်ငံကိုဒီသတင်းတစ်ပတ်ကြာကြာတွားရောက်မယ်လို့ဒီကနေ့ပဲပြောလိုက်ပါရယ်။နာမည်အော်တိုဘာ၁ရက်ကနေ၁၀ရက်နေ့ထိခီးစဉ်အတွင်းမှာဩစတြေးလျအစိုးရကိုယ်စားလှယ်တွေနဲ့မြို့တော်ကင်ဘာရာမှာတွေ့ဆုံသွားမှာဖြစ်ပြီးမြန်မာအရေးဩစတြေးလျရဲ့အမြင်သဘောထားနဲ့မြန်မာပြည်သူတွေရဲ့လူ့အခွင့်အရေးအတွက်ဩစတြေးလျဘက်ကရည်တည်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးမယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။လူ့အခွင့်အရေးအထူးကိုယ်စားလှယ်ဟာဆစ်ဒနီနဲ့မဲဘုံမြို့တွေကိုလည်းတွားရောက်မှာဖြစ်ပြီးတော့မြန်မာနိုင်ငံကနေရောက်ရှိလာသူတွေကိုကူညီပံ့ပိုးပေးမယ်ကြွန့်ကျင်သူတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာနဲ့ဒုက္ခသည်အဖွဲ့အစည်းတွေဩစတြေးလျအရက်ဖက်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဩစတြေးလျမှာလာရောက်အခြေချနေထိုင်ကြတဲ့ဒုက္ခသည်တွေအပါအဝင်အလွှာပေါင်းစုံကမြန်မာတွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါသေးတယ်ရှင်။
အွန်လိုင်းရာဇဝတ်လုပ်ငန်းတွေနဲ့ဆက်နွယ်ပြီးတော့မတင်ကားသူတရုတ်နိုင်ငံသား300ကျော်ကိုမြန်မာနိုင်ငံကပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့တရုတ်နိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။နေဆက်ဖြတ်ကျော်ပြီးတော့ကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်မတင်ကားသူ313ယောက်ကိုမြန်မာနိုင်ငံကလွှဲပြောင်းပေးခဲ့ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကိုကိုးကားပြီးတော့နိုင်ငံပိုင်ဆင်ဟာသတင်းဌာနမှဖော်ပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာအခြေစိုက်ပြီးတော့လှုပ်ရှားနေတဲ့ရာဇဝတ်လုပ်ငန်းတွေကိုနှစ်နိုင်ငံတာဝန်ရှိတဲ့သူတွေပူးပေါင်းနှိမ်နင်းမှုရဲ့ရလဒ်ဖြစ်နေပြောဆိုခဲ့ပေမဲ့လွှဲပြောင်းပေးလိုက်တဲ့သူတွေနဲ့ပတ်သက်တဲ့သတင်းအသေးစိတ်ကိုတော့မဖော်ပြပါဘူး။အွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအဓိကကျတယ်လို့တန်ရရှိသူတရုတ်နိုင်ငံသား20ကိုလည်းမြန်မာနိုင်ငံကနေပြန်လည်လွှဲပြောင်းပေးခဲ့ကြောင်းမနေ့တုန်းကပဲနှစ်နိုင်ငံတာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့တာပါ ပြီးခဲ့တဲ့ဇူလိုင်လတဲ့ရန်ကုန်နဲ့မန္တလေးတွေမှာဖမ်းဆီးခဲ့မိတဲ့အွန်လိုင်းရာဇဝတ်မှုနဲ့အလို့ရှိတဲ့သူတရုတ်နိုင်ငံသား20ကိုလွှဲပြောင်းပေးခဲ့ကြောင်းစစ်ကောင်စီကလည်းမနေ့ကပဲထုတ်ပြန်ကြေညာပါတယ်။တရုတ်နယ်စပ်ရှမ်းပြည်နယ်မူဆယ်မြို့မှာအွန်လိုင်းကနေငွေလိမ်နေတဲ့ကြားဖြန့်အဖွဲ့ကိုပြီးခဲ့တဲ့သတင်းပတ်ကစီးနှင်းရှာဖွေရာမှာလဲလူပေါင်းရာနဲ့ချီကိုဖမ်းဆီးခဲ့ပါတယ်။စက်တင်ဘာလ23ရက်နေ့ကနေစပြီးတော့မူဆယ်မြို့မှာနှစ်ရက်တာနှိမ်နင်းမှုအတွင်းမှာအမျိုးသမီး6ဦးအပါအဝင်တရုတ်နိုင်ငံသားစုစုပေါင်း194ဦးအမျိုးသမီး195ဦးအပါအဝင်မြန်မာနိုင်ငံသားစုစုပေါင်း355ဦးကိုဖမ်းဆီးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းထုတ်ပြန်ပါတယ်ရှင်။
ရိုဟင်ဂျာဒုက္ခသည်တွေကိုပြစ်ပယ်ထားလို့မဖြစ်နိုင်ကြောင်းဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနစ်ကပြောလိုက်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒုက္ခသည်ဖြစ်လက်ခံထားတဲ့ရိုဟင်ဂျာတွေကိုကြောခိုင်းလို့မဖြစ်နိုင်ကြောင်း VOA ဘင်္ဂလားဌာနရဲ့တည်ထက်မေးမြန်းခန်းမှာစီးပွားရေးဆိုင်ရာနိုဘယ်ဆုရှင်လည်းဖြစ်တဲ့ဒေါက်တာယူနစ်ကပြောဆိုခဲ့တာပါရခိုင်ပြည်နယ်မှာ2019ခုနှစ်စစ်တပ်ရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးအတွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ရိုဟင်ဂျာတွေနေရပြန်ရေးကုလသမဂ္ဂနဲ့ရောဘင်္ဂလားဒေ့ရှ်နဲ့ပါမြန်မာနိုင်ငံကတီးခြားသဘောတူထားပေမဲ့လက်တွေအကောင့်ထင်မဖော်နိုင်ပဲဖြစ်နေတာပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ဂျာတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှလူအခွင့်အရေးချိုးဖောက်မှုတွေကြောင့်နောက်ထပ်ရိုဟင်ဂျာတွေတင်းရှောင်လာနေတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကစိုးရိမ်မှုတွေဖြစ်နေတာလည်းဖြစ်ပါတယ်ရှင်။
ကနအဝေးပြေးလမ်းမပေါ်မှာတော့ဘတ်စကားနဲ့တခြားမော်တော်ယာဉ်တွေမြေပြိုကျပြီးတော့နစ်မြုပ်ခဲ့တာကြောင့်အနည်းဆုံး148ယောက်ထဲမှနေသေဆုံးပြီးတော့ဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။ညပေါ်မှာမုတ်တုံကာလ3ရက်ဆက်တိုက်မိုးရွာခဲ့ပြီးတဲ့နောက်မှာရေကြီးရေရှမ်းမြေပြိုမှုဖြစ်ခဲ့တာပါ။တနင်္ဂနွေနေ့တုန်းကတော့ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးလုပ်နေပါတယ်။မြေပြိုကျတာကြောင့်မြို့တော်ရဲ့အပြင်ဘက်အဝေးပြေးလမ်းမကြီး3ခုပိတ်ဆို့နေပြီးတော့မြေပြိုကျတဲ့နေရာမှာခတ်မန်ဒူကိုဥတီပြီးတော့သွားတဲ့ဘတ်စကားနဲ့ဆင်းတွေကရုပ်အလောင်း14လောင်းနဲ့တခြားမော်တော်ယာဉ်တွေကသေဆုံးသူရုပ်အလောင်း23လောင်းကိုရှာတွေ့ထားတယ်လို့ကယ်ဆယ်ရေးသမားတွေကပြောပါတယ်။မြေပြိုကျတာကြောင့်သေဆုံးသူတွေအပြင်ဒဏ်ရာရသူက100ကျော်နဲ့ပျောက်ဆုံးသူက50ကျော်ရှိတယ်လို့နီပေါ်ရတက်ဖွဲ့ကထုတ်ပြန်ပါတယ်။နိုင်ငံတဝန်းတောတောင်ထူထပ်တဲ့နေရာတွေမှာသေဆုံးသူဥယေပိုတိုးလာနိုင်တယ်လို့လည်းခန့်မှန်းပါတယ်။မြို့တော်ခတ်မန်ဒူမှာတော့ရေကြီးရေရှမ်းပြီးတော့အနည်းဆုံး34ဦးသေဆုံးခဲ့ပါတယ်။လောလောဆယ်မှာတော့စစ်တပ်နဲ့ရတက်ဖွဲ့ကကယ်ဆယ်ရေးကူညီဆောင်ရွက်ပေးနေပြီးတော့ပိတ်ဆို့နေတဲ့လမ်းတွေကိုစက္ကရိယာတွေနဲ့ရှင်းလင်းဖယ်ရှားနေပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါတယ်။ကချင်ပြည်နယ်အရှိချမ်းချီဖွေမြို့မှာတော့စစ်ကောင်စီတပ်ဖွဲ့တွေကိုကချင်လူမျိုးရေးတပ်ကပူးပေါင်းတပ်တွေနဲ့အတူတိုက်ခိုက်နေပြီးတော့နယ်မြေတချို့ကိုထိန်းချုပ်လိုက်နိုင်ပြီလို့ကချင်လူမျိုးရေးအဖွဲ့ KIA က VA ကိုပြောပါရယ်စစ်ရေးပြင်းထန်လာတာနဲ့အများဒေသခံပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်တချိန်ထဲမှာပဲ MMDAA ကိုကန့်တပ်တို့ထိန်းချုပ်ထားတဲ့လာရှိုးမြို့ကိုစစ်ကောင်စီကလေးချောင်းကနေတိုက်ခိုက်နေပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကစစ်ရေးအခြေအနေနောက်ဆုံးသတင်းပေးပို့ထားတာကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစီသူတင်ပြပေးထားပါတယ်
KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်နေတဲ့ချီပွေမြို့မှာတနင်္လာနေ့အစောပိုင်းကတိုက်ပွဲတွေဖြစ်ပွားနေတာပါတိုက်ပွဲအတွင်းချီပွေမြို့မှာရဲစခန်းအပါအဝင်ကာကင်းစခန်းနဲ့စုပေါင်းဂိတ်တွေကိုသိမ်းယူထားပြီးဗျူဟာဂုံးကတော့မသိမ်းနိုင်သေးကြောင်း KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမကြီးနော်ဘူးက VOE ကိုပြောပါတယ
်ဒီပွေစောလို့ရှင်တော်အဲ့ဒီဘက်မှာမင်းမနဲ့ငားနိုင်ရုံချီကြတဲ့တိုက်ပွဲဖြစ်တာရှိပါလေရှင်တော်ကတော့ဒီနေ့မနေ့ပိုင်းမှာအတီးတင်းလို့ရပြီလို့ပြင်ပေးလာပါတယ်ချစ်ဖွေကတော့မနေ့ကညနေပိုင်းမှာမြို့သွေးမှာမြို့မရေစခန်းလေအဲ့တော့ကာကင်ပို့စ်ဒီအဲ့ဒီကိုနားကစုပေါင်းကြည့်ရတော့ပြေလို့ရပြီလို့ပြောတယ်အပြူဟာကုန်းကမှာတော့မသိညာသေးဘူးလို့ပြောတယ်ဒီနေ့ကတော့ဘယ်လိုမှမသိဘူးတော့တော့ပဲကတော့အချိန်နဲ့မချရသေးပါဘူး
ဒီကနေ့ညနေပိုင်းနောက်ဆုံးအချိန်ကိုတော့ဆက်သွယ်နေစေဖြစ်ကြောင်းပြောပါရယ်ချီပွေနဲ့အဆက်အသွယ်ရှိသူတူကတော့ချီပွေမျိုးကလူတော်များများမျိုးကိုစွန့်ခွာတိန့်ရှောင်နေကြောင်းပြောပါရယ
်ချီပွေမျိုးသူမျိုးသားတွေကတော့ချီပွေကလူတွေကတော့အကုန်လုံးမျိုးထဲကနေပြက်လာကြတယ်လို့ပြောကြတယ်သူကနန်ဦးဟောပဲနာမောတို့နန်ဦးယောနီရောပေါ့နော်ဒီတော့ဒီဘက်ဟောနမိုင်းတက်ပေါ့နမိုင်းတက်ကြတော့ဒီလေးတွေပါလို့ပြောကြတယ်အဲ့ဒီဘက်မှာဆက်ကြတယ်လို့ပြော
တယ်ဒရင်မီဒီယာချို့မှာတော့ချီပွေပြူဟာဂုံးကိုတင်ယူလိုက်ပြီးစစ်ကောင်စီတပ်တွေဟာ
ပန်ဝါဘတ်စုတ်ခွာသွားကြောင်းပေါ်ပြလာလို့ရှိပါတယ်။တရပိုင်းမှာတော့ကချင်ပြည်နယ်အတွင်းကမူးမောင်းမြို့နယ်ဖားကန်မြို့နယ်တွေဘက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအမ်အန်ဒီကိုကန်တပ်တွေတင်ထားတဲ့လာရှုမြို့ကိုတော့စစ်ကောင်စီကတနင်္ဂနွေနေ့တကောင်ရံအကျော်ည7:00ခွဲအကျော်မှာလေကြောင်းကအနည်းဆုံးဘုံ3လုံးကျဲချခဲ့ပါတယ်။ဒေသခံလူကတော တနာလမ်းတွေနေ့ရထိတ်နားလေးမှာပေါ့နှလုံးပေါ့ဗျာနှလုံးတွေတက်တက်ကြတယ်နှလုံးကတော့အိမ်ပေါ်တက်တက်မကြဘူးဒါနဲ့ဖိခိုက်မှုတော့တအားများတော့ပေါ့အဲ့မှာနောက်ခတ်နှလုံးကကြတော့လက်ဝက်ဆက်နဲ့ကားဝက်ရှော့ရှိတယ်သူရဲ့နောက်မှာပဲရမနေ့ကတော့ခုနှစ်နာရီလောက်အချိန်မှာနိုင်ရကနေလာစုပဲထွက်တက်တက်ပေါ့ဗျာဟိုရရဲ့လွယ်ငင်းရဲ့နှစ်နေရာချတာပေါ့အားလုံးခုနှစ်လုံးချတယ်လို့ပြောတယ
်ဒေတာတွင်သတင်းမီဒီယာတွေမှာတော့ဒီကနေ့တက်ခတ်မှုမှာလူတစ်ယောက်ထိခိုက်ပြီးတော့နေ၅လုံးပျက်စီးခဲ့ကြောင်းနဲ့ဒီလ28ရက်နေ့ညကရက်ွက်ရှစ်မန်စုဇေနီတက်ခတ်မှုမှာတော့နေအိမ်အလုံး20ခန့်ပျက်စီးခဲ့ကြောင်းဖော်ပြပါရယ်ဒီကနေ့မနက်ပိုင်းလာရှိုးမြို့လေကြောင်းတက်ခတ်မှုဟာ9ချိန်မြောက်တက်ခတ်တာဖြစ်ပြီးတော့လာရှိုးမြို့ကန်တွေထပ်မံတင်းရှောင်တာတွေရှိပါတယ်စစ်ကောင်စီကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ထုတ်ပြန်ပြီးတဲ့နောက်လာရှိုးမြို့ကိုလေကြောင်းကနေ3ချိန်ထပ်မံတက်ခတ်ခဲ့တာလည်းဖြစ်ပါတယ်ခုနောက်ဆုံးတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒီအပိုင်းမှာတီဘောနဲ့နောင်ချူမြို့နယ်တောင်ခမ်းဘက်မှာစစ်ကောင်စီနဲ့ DNL ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲရှိပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ချီပွေမြို့မှာကချင်လူမျိုးရေးတပ်ပူးပေါင်းတပ်တွေကစစ်ကောင်စီရဲ့ချီပွေမြို့မှာရဲစခန်းအပအဝင်ကာကင်းစခန်းနဲ့စုပေါင်းဂိတ်တွေကိုထိန်းချုပ်လိုက်နိုင်တဲ့အခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်မြဝတီအနီးစစ်ကောင်စီအမြောက်တပ်စခန်းမှာတိုက်ပွဲဖြစ်ပွားနေတဲ့သတင်းကိုတင်ပြပေးကြပါရစေ။ကရင်ပြည်နယ်မြဝတီမြို့ရဲ့တောင်ဘက်၄ကီကောမြို့အနီးမှာရှိတဲ့စစ်ကောင်စီရဲ့အမြောက်တပ်ရှိတဲ့နေရာကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်ရာကနေတိုက်ပွဲတွေပြင်းထန်နေတယ်လို့ကိုယ်တိုင်တွေ့သူကပြောပါတယ်တိုက်ပွဲတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလေကြောင်းကနေတိုက်ခိုက်တာတွေလည်းရှိပါတယ်မြဝတီမြို့အနီးတိုက်ပွဲတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်စစ်ကောင်စီရဲ့အမြောက်တပ်ကုန်းရှိတဲ့ဆွဲရုံစခန်းကိုခရီးမျိုးသားလွတ်မြောက်ရေးတပ်နဲ့ PDF တွေပူးပေါင်းထားတဲ့ကော့ပရာစစ်ကြောင်းအပအဝင်ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေတဲ့အတွက်စက်တင်ဘာလ29ရက်နေ့ညကလေးကတိုက်ပွဲတွေပြင်းထန်နေပါတယ်စက်တင်ဘာလ30ရက်နေ့မှာလည်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတယ်ဆိုပြီးမျက်မြင်တွေ့ရသူဒေသခံတဦးက VOA ကိုပြောပါတယ်
။အဲဆွဲတဲ့ကောင်မှဆွဲတဲ့ကောင်မှပြတာဒီနေ့ကြီးလည်းပဲအခုကျွန်တော်နှစ်နာရီနဲ့45မှာကျွန်တော်လေဥစားချက်တွေနှစီနဲ့လည်းလာပြီးချက်ချာခလိုက်ဆွဲတဲ့ကောင်နားမှာကျွန်တော်သိတယ်။ဆွဲတဲ့ကောင်အဲ့တဝင်းချင်းမှာဒီနေ့နှစ်နာရီနဲ့45မိနစ်မှာကျွန်တော်အဲ့ငါဝင်းချင်းမှာကျွန်တော်သိနေတာကတော့လေနဲ့အပေါ်ရီဝဲပြီးနှလုံးဟုတ်တာလုံးကြီးသုံးလုံးကျတာပါတော့ပမတ်ကကြီးကနှလုံးပြစ်ချပါလားနောက်တစ်စီးကတည်းကနှလုံးပြစ်ချ
လက်နဲ့ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်ဒေသခံတွေကတော့ဘေးလွယာကိုထွက်ပြေးနေရတယ်လို့လည်းဆိုပါတယ
်ရွာသားကြီးကတော့ညအူပိုင်းညည9:45လောက်ကအဲ့ဒီရွာကြီးကအနီးဆက်ရွာကြီးကအကုန်လုံးထွက်ဒီနေ့တစ်ဖက်ကိုကျွန်တော်ထွက်ပြေးလာတယ်ည9:15လောက်ဆက်ဖြစ်တယ်တက်ခွဲလည်းပြစ်ချပူပေါင်းသားတက်တဲ့ရောင်းနေတဲ့နေရာဆိုအဓိကခါပြောပြစ်တာပါပါ
မြဝတီကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးစက်တင်ဘာလ23ရက်နေ့ကလည်းအဲ့ဒီနေရာမှာပဲတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီကဝိုင်းတွဲလေရင်နဲ့ဘုံကျဲခဲ့ပါတယ်အဲ့ဒီဆွဲတော်ကအမြောက်တပ်ကနေလက်နက်ကြီးတွေမကြာခဏပစ်နေတဲ့အတွက်ပူးပေါင်းတပ်တွေကအဲ့ဒီနေရာကိုပိတ်ဆို့ပြီးတပ်သိမ်းဖို့အတွက်ကြိုးစားနေတာလည်းဖြစ်ပါတယ်ဒီအတွက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်ရှင်
ဒါကတော့ကရင်ပြည်နယ်မြဝတီမြို့ရဲ့တောင်ဘက်၄ကီကောမြို့အနီးစစ်ကောင်စီရဲ့အမြောက်တပ်ကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်နေတဲ့သတင်းမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မုံတိုင်းတင်မြန်မာနိုင်ငံမှာနောက်တစ်ကြိမ်ရေပေးအန္တရာယ်နဲ့ရင်ဆိုင်ရနိုင်တဲ့ဆိုတာကိုမိုးစလကသတိပေးတဲ့သတင်းကိုတင်ပြပေးချင်တာပါတယ်မကြသေးခင်တုန်းကရေပေးတံကိုအပြင်းထန်ခံခဲ့ရတဲ့မြန်မာနိုင်ငံမှာဒီသတင်းပတ်ထဲနောက်ထပ်မိုးများပြီးတော့ရေကြီးနိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်နေရာတော်တော်များများမှာမိုးများနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်မို့လို့မိုးများမှုရဲ့နောက်ဆက်တွဲရေကြီးမြေပြိုကျမှုအန္တရာယ်တွေကိုသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးတိုက်တွန်းထားပါတယ်။ဆိုရင်ကြာရာသီဥတုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါတယ်။
မနေ့ဖြန်အောက်တိုဘာ၁ရက်နေ့ကနေ၅ရက်နေ့အထိမြန်မာနိုင်ငံနေရာတော်တော်များများမှာမိုးများနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒဌာနကခန့်မှန်းထားပါတယ်။မကြသေးခင်ကရေဘေးတန့်ခံကြရတဲ့နေရာတွေအပါအဝင်နေရာအနှက်မိုးများပြီးနောက်ဆက်တွဲအနေအထားကြုံရနိုင်တာကြောင့်တတိထားဖို့လိုတယ်လို့လည်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားရေးမှူးဦးလတ်ထွန်းကပြောပါတယ
်။မြန်မာနိုင်ငံရဲ့ရက်ကတော့ဒါ၁ရက်၂ရက်၃ရက်ပေါ့နော်။တွဲလောက်မိုးဆက်တိုက်နေနေများရင်တော့ဒါဒီရေရှမ်းမှုဆိုပြေပြူတာတွေတော့ရှိနေတာပေါ့နော်။ဒီရေရှမ်းမှုဖြစ်တာလေလေရင်းတိုက်တာအခုကတော့လေရင်းမှာနည်းနည်းပါနေလို့ဆိုအဲလေရင်းတိုက်တာငိုချိုးပြစ်နိုင်တာဒီဖြစ်စဉ်တွေပါသတိပြုအောင်ပေါ့နော်ရေကြီးရေရှမ်းမှုဖြစ်
အော်တိုဘာလအတွင်းမြန်မာနိုင်ငံမြစ်ချောင်းတွေမှာစိုးရင်ရေမဲ့ရောက်နိုင်ကြောင်းလည်းသတိပေးထားပါတယ်လက်ရှိမှာတော့စစ်တောင်းမြေဟာတောင်ငူမျိုးရဲ့စိုးရင်ရေမဲ့အောင်နှစ်လက်မခန့်ကျဆင်းသွားပြီးဖြစ်တယ်လို့မတောင်းမြို့မှာတော့စိုးရင်ရေမဲ့အထက်တပေခွဲခန့်ကျော်လွန်ရောက်ရှိနေပါတယ်မြန်မာနိုင်ငံမှာရေဘေးကြောင့်တိကျထိခိုက်မှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေကြုံခဲ့ရတာသိမကြခင်မှာပဲနောက်ထပ်သဘာဝဘေးနဲ့ကြုံနေရတာပါပြီးခဲ့တဲ့ရေဘေးသင့်ဒေတာတချို့မှာရေပြန်ကျသွားပြီးမဲ့နောက်ဆက်တွဲအကူအညီတွေပြန်လည်ထူထောင်ရေးလိုအပ်ချက်တွေလည်းရှိနေပါတယ်ရွာပေါင်း200နီးပါးရေဘေးသင့်ခဲ့ရတဲ့အင်းလေးဒေတာမှာခုထိရေပြန်မကျသေးပါဘူးနောက်ပြီးလက်တလောလာမဲ့လေပွေလှိုင်းကြောင့်လည်းအင်းလေးဒေတာမှာမိုးများနိုင်ပါသေးတယ်ရေကြီးရရက်ကြလာတာကြောင့်အကူအညီတွေလိုအပ်နေစေအင်းလေးဒေတာမှာနောက်လာမဲ့သဘောဝဘေးရိုက်ခတ်မှုနဲ့ပတ်သက်လို့ပြင်ဆင်ထားနိုင်တာမရှိဘူးလို့ကုညီကယ်ဆယ်ပေးနေတဲ့သူတို့က VOA ကိုပြောပါတယ်
။ကူကဘူးမှလက်တော့ပြန်ကျသွားတာဟာစစ်တောင်းတောင်းပေါ့။နောက်မတောက်ကတော့ဆိုရင်မှအထက်မှာရှိနေတယ်။သို့တော့အခုရွာမဲ့မိုးကတော့ဒီစစ်တောင်းမြေဝမ်းမှာတော့မိုးရွာဖို့တော့ရှိတယ်သို့တော့မမြောက်တို့တော့ရေကန်ရှိနေတော့လဲဘာလို့ပြောသတိပြုဖို့လဲနောက်ဒီအရှိမိုးများနိုင်နေတဲ့ရှမ်းနဲ့ဒါကျွန်တော်တို့ဒီရှမ်းပြည်နယ်မှာရှိတဲ့မြေချောင်းတွေလည်းသတိပြုဖို့လို့နောက်ဒီခြေအောက်ကြီးချင်းတွေပေါ့နော်ဘာလို့ဟိုရွာနိုင်တဲ့မိုးကအဲ့ဘက်မှာနည်းနည်းပိုများနိုင်တဲ့အခြေသားရှိဆိုတော့အရာကြီးချင်းတွေနဲ့တက်တာတို့တော့အရာကြီးချင်းတွေကတော့ဣတရာလုံးလူကတော့စိုးရိမ်မအောက်ပါပဲ
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA ကတော့ယာဂီမုံတိုင်းကြောင့်မြန်မာနိုင်ငံတဝန်းကလူပေါင်းတသန်းခန့်ရေဘေးသိမ်းခဲ့တယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့မုံတိုင်းကြောင့်လူပေါင်း400ကျော်သေဆုံးခဲ့ပြီး80နီးပါးပျောက်ဆုံးခဲ့တယ်လို့ site A က8သိန်းနီးပါးပျက်စီးပြီးတရိတ်ဆန်2သိန်းနီးပါးသေဆုံးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့ရေဘေးတံအပြင်းထန်ခံခဲ့ရတဲ့မြန်မာနိုင်ငံမှာဒီသတင်းပတ်ထဲနောက်ထပ်မိုးများရေကြီးနိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်ရနိုင်တယ်လို့မိုးစလကနေသတိပေးနှိုးဆော်နေတဲ့သတင်းကိုစံကြောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်မနက်ဖြန်ကျင်းပမယ့်ဒုသမရလောင်းစကားစစ်ထိုးပွဲအကျိုးသုံးသက်ချက်ကိုလည်းတင်ပြပေးကြပါရစေ။မနက်ဖြန်အောက်တိုဘာလ၁ရက်နေ့မှာကျင်းပမယ့်ဒုသမရလောင်းနေ့ရဲ့စကားစစ်ထိုးပွဲအရေးပါမှုနဲ့ပတ်သက်လို့မြန်မာအနယ်ပေါ်အမေရိကန်တွေကြားမှာတော့အမြင်သဘောထားတွေမတူညီကြပါဘူး။သမရလောင်းစကားစစ်ထိုးပွဲတွေကိုကမကထလုပ်တဲ့သတင်းဌာနတွေကရောမျှတမှုရှိရလား။မေးခွန်းထုတ်တာတွေနဲ့ကွဲလဲချက်တွေကလည်းရှိနေပါတယ်။ရေဘူးရအဖြစ်တော့သမရလောင်းစကားစစ်ထိုးပွဲတွေအတွင်းမှာဆွေးနွေးချက်တွေကအမေရိကန်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုအဓိကဆုံးဖြတ်နိုင်တယ်ဆိုတာကိုသုံးသပ်ပါတယ်။ဦးသိန်းထိုင်ဦးကမေးမြန်းတင်ပြထားပါတယ
်။အမေရိကန်သမရရွေးကောက်ပွဲကျင်းပဖို့ရက်လေးဆက်တော့မလိုတော့ပါဘူး။ Democratic Party နဲ့ Republican Party ကဒုသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲအော်တိုဘာလ၁ရက်နေ့နယူးယောက်မြို့ CBS အတံလွင့်ဌာနခန်းမမှာကျင်းပပါလိမ့်မယ်။အမေရိကန်ရွေးကောက်ပွဲမှာဒုသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲကဘလောက်အထိရေးကြီးပါသလဲ။နယူးယောက်ပြည်နယ်ကဥက္ကဋ္ဌကိုအောင်ကအခုလိုမြင်ပါတယ
်ဒုတိယသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲကတော့ဒူရီယာနဲ့တိုက်တော့သူတို့စိတ်မဝင်စားလောက်အောင်အဲ့တော့ပြောမယ်ဆိုရင်တော့သူတို့ဒီသူတို့ရဲ့ပထမသမ္မတလောင်းတွေပေါ့လေအဲ့သမ္မတလောင်းတွေဟာကိုပဲသူတို့ပြန်ပြောမှရောင်းမြဲဟပ်ပြီးမှဒီ issue တွေပဲပြောမှာပဲအဲ့သူတို့ရဲ့သမ္မတလောင်းရဲ့ရည်ရည်ချက်တွေပဲသူတို့ထောက်ခံပြီးမှကာကွယ်ပြောမှာပဲ
ကိုလိုရာဒိုပြည်နယ်ကဥလိုက်မိုးတန်းကတော့အခုစကားစစ်ထိုးပွဲဟာဒီမိုကရက်တစ်ပါတီကဒုသမ္မတလောင်းတင်ဘော့စ်အပေါ်မှာလူထုထောက်ခံမှုပိုအားကောင်းလာနိုင်တဲ့အခွင့်အရေးတခုလို့သုံးသပ်ပါတယ်
။ဘာလို့လဲဆိုတော့တင်ဘော့ကလည်းသူကအင်မတန်တေးငယ်တဲ့ကျွန်တော်တို့တောမြို့လေးပေါ့ကျွန်တော်တို့စီမလို့ဆိုရင်တော့မှတကယ်မြို့တေးတေးလေးမှာကြီးပြင်းခဲ့ပြီးတော့သူကပြောမယ်ဆိုရင်တော့ဘဝဖြတ်သန်းမှုကသူကအရန်ကိုအောက်ခြေလူတန်းသားနဲ့နှိဆက်ပြီးတော့မှနိုင်ငံရေးသမားဖြစ်လာတဲ့သူပေါ့ဒီကြားထဲမှာလည်းသူကကျွန်တော်တို့ high school မှာလည်းသူက teacher လုပ်ခဲ့တယ် coach နီးပြလုပ်ခဲ့တယ်နောက်သူပြောတဲ့စကားကိုပဲကျွန်တော်ပြန်ပြီး quote လုပ်ရမယ်ဆိုရင်never underestimate a public teacher ဆိုတာအဲ့ဒါကိုကျွန်တော်အရင်သဘောကျတယ်သူက အများအကျိုးအတွက်သူတည်ဖို့ဆောင်ရွက်ခဲ့တဲ့ကိစ္စမှာစွန်းစန်းတမန်အောင်မြင်မှုတွေလည်းမင်းနီဆိုတာမှာရတယ်နှစ်ကြိမ်တိုင်းဂါဗာနာအဖြစ်နဲ့လည်းအုပ်ချုပ်ခံရတယ်သူနဲ့ Harris နဲ့က Negro Policy ကိုကသူတို့တထက်တဲ့ဖြစ်တဲ့အတွက်သူတို့ပြောမဲ့အထဲမှာ Abortion Right ကိုဦးစားပေးပြီးတော့အမျိုးသမီးတွေအတွက်သူတို့စီရင်နိုင်တယ်နောက်တစ်ခုကကျွန်တော်တို့ကျွန်တော်သဘောကျတဲ့အချက်ပေါ့ဟိုကျွန်တော်ကဲ့သို့ပဲတာသမီရှိကြတဲ့ဒီနိုင်ငံမှာရှိတဲ့မိဘတွေအတော်များများလဲသဘောကျနိုင်တဲ့အချက်က universal gun background check တွေသူတို့လုပ်မယ်ထိုက်တင်အားလျော်စွာလက်နက်ကိုပိတ်ပင်တာမဟုတ်ပေမလို့စီမင်းစည်းကမ်းနဲ့ထိန်းချုပ်တာမျိုးတွေသူတို့လုပ်မယ်နောက် free college tuition လို့ဟာမျိုးတွေသူမင်းနီဆိုတာမှာလုပ်ရင်းနဲ့အောင်မြင်ခဲ့တယ် free school meal ပေါ့ကျွန်တော်တို့ကျောင်းမှာကျွေးတဲ့အစားအသောက်တွေအားလုံးကိုအခမဲ့ဖြစ်အောင်သူတို့စီစဉ်ဆောင်ရွက်ခဲ့တာတွေရှိတယ်နောက်တစ်ခုက middle class တွေကိုသူတို့that's really payment နိုင်ငံသားရေး policy မှာလက်ရှိနိုင်ငံသားရေး policy အတိုင်းပဲ democracy fight for democracy and freedom ဆိုပြီးသူတို့ပြောနေရှိတယ်အဲ့တော့သူတို့တို့ဒီအဲ့လိုအချက်တွေကိုအဓိကအားထားပြီးတော့ demos ကပြောနိုင်တယ်နောက်တစ်ခုကသူကပြီးတော့ညံ့တဲ့သူခေသူမဟုတ်ဘူးမဟုတ်တော့သူ့အတွက်အခွင့်အလမ်းကောင်းနေအများကြီးပေါ်ထွက်လာနိုင်တယ်လို့ထင်တယ်စောစောကစကားကိုပဲဒုတိယချင်း code law ရယ်နော် never underestimate a public teacher ဗောဗျာ
ဒီကရက်စတေမဆေးရဲ့ Democratic Party ကသမ္မတလောင်း Kamala Harris နဲ့ Republican Party ကသမ္မတလောင်း Donald Trump တို့စကားစစ်တိုးပွဲမှာ Kamala Harris ရဲ့ပြောဆိုချက်တွေကပိုပြီးထရောက်တဲ့လူထုထောက်ခံမှုပိုရတယ်လို့ American သတင်းမီဒီယာတွေနဲ့လူထုစစ်တမ်းတွေမှာဖော်ပြကြပါတယ်နယူးယောက်ပြည်နယ်ကဥက္ကဋ္ဌအောင်က American သတင်းမီဒီယာတွေဟာသမ္မတလောင်းတွေရဲ့စကားစစ်တိုးပွဲကိုထုတ်လွှင့်တဲ့အခါမှာDemocratic Party သမ္မတလောင်းကိုအလေးပေးပြီးဖက်လိုက်မှုရှိတယ်လို့မြင်တဲ့အကြောင်းသူ့ရဲ့အမြင်ကိုပြောပါလေ
။မီဒီယာတွေကလည်းကျွန်တော်ကြည့်နေတာ Biden နဲ့ပွဲကြရပဲ။ Trump ကြီးနဲ့ Biden ပြောတော့ကလည်းမီဒီယာက Biden ဘက်ကပင်းတယ်။ဘယ်လိုပင်းလဲဆိုတော့တချို့စကားတွေမှာ Biden ကမဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့အပြင်ကိုစကားလုံးတွေမသေးမကွဲဘူး။အဲ့တော့တော့မှ Trump ဟာတက်လို့သူကသူငါသူပြောတာလည်းနားမလဲ။သူလည်းသူကသူပြောတာနားမလဲဘူးကြည့်။အဲ့လိုခါမျိုးကြောက်ရှင် Moderator လုတ်တဲ့ဒီ journalist ကြီးချက်ချင်းရပ်လိုက်တယ် thank you mr president ဆိုရပ်လိုက်ဘိုင်ဒန်ကိုထပ်ပေါက်ပြီးလိုက်အဲ့ဒီသူဆဲလိုက်တယ်ပေါ့နော်နောက်တစ်ခါအခု Trump နဲ့ Kamala Harris ရဲ့ပွဲမှာကြတော့သူတို့ moderator လူတွေက reality check တခုပြောနေပတ်သက်မှန်လားမှားလားဆိုတော့ကိုအဲ့ဒီစကားစစ်ထိုးနေတဲ့အချိန်မှာပြောပြီးတော့မှအဲ့ဒီ moderator မလုပ်အောင်အဲ့ဒီမှာ moderator လုတဲ့လူက ABC news ဟာသူက Trump ကပြောတယ်ပက်တယ်ပေါ့နော်အိမ်မွေးတိတ်ဆန်တွေကို immigrant တွေကစားတယ်ဘာညာပြောတယ်ဒါလည်းသူကသူ့ကိုပြောရလို့ရှိလို့ကြားလို့သူပြောတော့ရမ်းပြောတာတော့မဟုတ်ဘူးအဲ့ဒါကိုသူတို့ကချက်ချင်းပဲ reality check ချက်ချင်းစုံစမ်းလိုက်ပြီးမဟုတ်ဘူးပြောနေတယ်ဆိုပြီးတော့သူတို့ဒါတက်တက်မဲ့သူ့ကိုပွဲမှာအရှက်ခွဲလိုက်တဲ့သဘောပေါ့ကြောက်ချရည်သဘော
ဥက္ကောရဲ့မြင်မှာကိုလိုရာဒိုပြည်နယ်ကဥလိုက်မိုးတန်းကတော့သမ္မတလောင်းယူကောက်ပွဲတွေပေါ်လူတွေရဲ့အဆုံးအပြတ်ကအမေရိကန်သတင်းမီဒီယာတွေရဲ့ရေးသားဖော်ပြချက်တွေတဲ့အကြောင်းအရာကိုအခြေခံတယ်လို့မြင်တဲ့အကြောင်းပြောပါလေ
စစ်တမ်းနေမှာလူတို့ကထောက်ခံတယ်ဆိုတာကDemocratic ရဲ့ policy ကကျွန်တော်တို့လူလက်တန်းစားကိုအခြေခံတယ်။နောက်တစ်ခုကအမျိုးသမီးဒုရဲ့အားကိုလည်းသူတို့ယူတယ်။အလိုမျိုးအချက်လက်တွေရှိတော့မီဒီယာတွေကဟိုဘတ်လိုက်လို့ပူးတွေမှာ Harris Walsh ကတာတာမဟုတ်ပါဘူး
။ American ရွေးကောက်ပွဲသမ္မတလောင်းစကားစစ်တိုးပွဲတွေအပေါ်မြန်မာຫນွေဘွား American တို့ရဲ့သဘောထားအမြင်သုံးသပ်ချက်တွေဖြစ်ကြောင်းပါခင်ဗျာ။
ဒါကတော့မနေ့ဖြန်အောက်တိုဘာလ၁ရက်နေ့မှာကျင်းပမယ့်ဒုသမ္မတလောင်းနေရဲ့စကားစစ်ထိုးပွဲအပေါ်မြန်မာຫນွေဘွားအမေရိကန်နေရဲ့အမြင်သဘောထားတွေကိုဦးသိန်းထိုင်ဦးကဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။မနေ့ဖြန်မှာလည်းဒုသမ္မတလောင်းနေရဲ့စကားစစ်ထိုးပွဲနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့အထူးအစီအစဉ်တွေထုတ်လွှင့်မှုရှိပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့ဆက်သွဲမေးမြန်းခန်းစီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်ရှင်။
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနိုင်စင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ 51 kHz 9885တို့ပြင် စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်စက်တင်ဘာလ30ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုအလှည့်ပေးခြင်းပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ Credentials Committee လို့ခေါ်တဲ့နိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်အတိအမှတ်ပြုရမယ်စီးစင်ရေးကော်မတီမှာတော့မြန်မာစစ်ကောင်စီဘက်ကနေရက်တီပြောဆိုနေတဲ့နိုင်ငံကြီးတချို့နဲ့အလားတူနိုင်ငံတွေရှိနေလို့မြမအရေးဟာဆက်ပြီးတော့တိုက်တွန်းမှုလိုနေပါတယ်လို့မြမအရေးကုလမှနှိုးဆော်နေသူတူကပြောလိုက်ပါတယ်။မြမအရေးကုလသမဂ္ဂမှပြောဆိုဆွေးနွေးမှုတွေကဘလောက်ထိထိရောက်မှုရှိပါသလဲ။လူခွေရေးတက်ကြွလှုပ်ရှားသူမတ်မေတပြည့်ဖြူကိုကိုငိမ့်ညံ့အေးကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ဒီတပတ်ကပေါ့နော်ကမ္ဘာကုလသမဂ္ဂထရီနီလာကန်မှာ high level week လို့ခေါ်ကြတဲ့နိုင်ငံခေါင်းဆောင်တွေအစ်စ်မြင့်တွေ့ဆုံမင်းငုံပြောတာရှိပါတယ်။အခုစက်တင်ဘာလကုန်နဲ့လာမယ့်အောက်တိုဘာထဲမှာဆိုရင်လည်းမြန်မာမျိုးသမီးအဖွဲ့တွေတက်ကြလှရှားသူတွေကဆွေးနွေးတင်ပြမှာနဲ့ဒီမြန်မာဆိုင်ရာကုလသမဂ္ဂလူခွင့်ထုကိုယ်စားလှယ်ကတင်ပြမှာရှိရဆိုပြီးတော့ကျွန်တော်နားလည်ထားပါတယ်ဗျဆိုတော့ဒီနိုင်ငံတကာနဲ့ကုလသမဂ္ဂဆင်မြင့်ထက်မှာပေါ့နော်မြန်မာအရေးပြောဆိုတင်ပြတာတွေရဲ့ထိရောက်မှုအကြောင်းစတင်ဆွေးနွေးကြပါတယ်ဗျကိုယ်တိုင်ကုလသမဂ္ဂမှာမြန်မာအရေးတိုက်တွန်းနှိုးဆော်နေသူတူနဲ့ဆိုရင်ဘလို့သုံးသပ်ပါလဲဗျဘု
ပ္ပန်လည်းပြောရရင်တော့ထိရောက်တယ်လို့တော့မရှိဘူးပေါ့နော်အဲ့လိုပြောရင်တော့စိတ်ပျက်စရာကောင်းတယ်ပေါ့အဲဒါဆိုရင်လည်းဘာလို့ကျမတို့ဒီလိုမျိုး advocacy အလုပ်တွေကိုဆက်လုပ်နေအောင်မလဲလို့မေးစရာမေးခွန်းတော့ရှိတယ်ကျမတို့ရဲ့ဒီ democracy အရေးကိုဟိုစိတ်ဝင်စားပြီးတော့သူတို့တတ်နိုင်တဲ့ဘက်ကနေအတတ်နိုင်ဆုံးစ조사ပေးနေတဲ့နိုင်ငံကြီးတွေရှိပါတယ်နော်သူတို့လည်းဒီဘယ်လိုပြောမလဲတတ်တမန်အရာအရာပေါ့လေအဲသူတို့ကြားထဲမှာလည်းတနိုင်ငံနဲ့တနိုင်ငံမှာနိုင်ငံရေးအရာဒီအခက်ခဲတွေအစိတ်ဟောမှုတွေရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့ဒီသူတို့တွေနဲ့ဟုတ်ဘလို့ပြောမလဲ individually တွေ့ကြတဲ့အခါတိုင်းမှာအဲသူတို့ကတော့ဒီမြမပြည်သူတွေရဲ့တကယ့်ကိုရဲဝံ့ပြောင်မြောက်တယ်ပေါ့နော်ဟိုတတ်တိနဲ့ဇွဲဟိုပေါ့သူတို့ကတကယ်ပဲအတိမတ်ပြူတာတော့ဟုတ်ပါတယ်အဲ့တော့သူတို့အနေနဲ့လည်းဒီလိုပေါ့ထိရောက်တဲ့ဟာတွေမြမပြည်သူတွေတက်ဘာမှအကူအညီမပေးနိုင်တာကိုအဲသူတို့ကိုသူတို့ပေါ့နော်အားမလို့အားမရရှက်ရွံ့နေတဲ့အဲတသမန်တွေလည်းအများကြီးပါပဲအဲ့တော့ကျမတို့ကအဲ့ဒီလိုမျိုးပေါ့နော်အဲတကယ်လူသားချင်းစာနာထောက်ထားမှုဟိုစိတ်ရှိတဲ့เนาะလူချင်းခံစားနားလေပေးတတ်တဲ့တတ်တမန်တွေပေါ့နော်ကျမတို့ရဲ့မိတ်ဆွေနိုင်ငံတွေရဲ့အကူအညီကိုကျမတို့ဆက်ပြီးတော့ယူနေဖို့ရနေဖို့လိုပါတယ်လို့အဲ့လိုမဟုတ်ဘူးဆိုရင်ပေါ့နော်ကုလသမဂ္ဂဒီလုံခြုံရေးကောင်စီထဲမှာဆိုရင်လေအများသိကြတဲ့အတိုင်းစစ်ကောင်စီဘက်ကနေအမြဲတမ်းရက်တီပြောဆိုပြီးတော့ခုခံကာကွယ်ပေးနိုင်တဲ့နိုင်ငံကြီးတွေရှိနေတယ်လို့အခုဆိုရင်လေ Credential Committee ထဲမှာအဲသူတို့အပါဝင်ပေါ့နော် like minded နိုင်ငံတွေလည်းပူးပေါင်းပါဝင်လာတာကိုတွေ့တဲ့အတွက်အဲဒီနိုင်ငံတကာမှာတန်ခင်းတမန်ခင်းတိုက်ပွဲမှာစိုးရိမ်ပူပန်စရာရှိတယ်။ဒါကြောင့်ကျွန်တော်တို့တွေကကုလသမဂ္ဂပေါ့နော်အထွေထွေညီလာခံအပါဝင်လုံခြုံရေးကောင်စီကနေပြီးတော့မှသူတို့ရဲ့ဒီ open debate တွေပြုလုပ်တဲ့အချိန်ဒီမှာပဲဖြစ်ဖြစ်ပေါ့နော်အခွင့်အရေးရတဲ့အခါတိုင်းမှာအခွင့်အတာတိုင်းမှာကျွန်တော်တို့ကအဲဒါကိုဆက်ပြီးတော့တိုက်တွန်းပြောဆိုနေရတာဖြစ်ပါတယ်လို့
ဟုတ်ကဲ့ဗျာဒီစက်တင်ဘာ19ရက်ကတည်းကပေါ့နော်ဒီကျွန်တော်တို့ဒီလုံခြုံရေးကောင်စီမှာလည်းမြမအရေးတကပိတ်ဆွေးနွေးခဲ့တာတွေ့ရပါတယ်ဗျာအဲ့ဒါပြီးဗြိတိန်သမ္မတကြီးရဲ့မီဒီယာဖြေကြားချက်ထမှာဆိုရင်ဒီလုံခြုံရေးကောင်စီအနေနဲ့ပေါ့နော်မြမအပေါ်အရေးယူနိုင်မှုကြိုးပမ်းချက်တွေကိုဒီအဖွဲ့ဝင်အများစုကထောက်ခံမှုရပါမယ်ဒီအဖွဲ့ဝင်နိုင်ငံတချို့ပေါ့နော်နှစ်နိုင်ငံလောက်ကကန့်ကွက်နေသေးပဲဆိုပြီးပြောတာတွေ့ရပါတယ်နောက်ဒီ2022ဒီဇင်ဘာမှာချက်မှတ်နိုင်ငံရဲ့ဒီမြမဆိုင်ရာဆုံးဖြတ်ချက်ပေါ့နော် 2669 အပြီးမှာနောက်ထပ်ဒီလိုမျိုး resolution ဆုံးဖြတ်ချက်တွေချပုံမှာလည်းဖော်ဝင်နိုင်ငံတချို့ကဒီအာဆီယံပေါ့နော်ဒေသတွင်းကအာဆီယံရဲ့လုပ်ငန်းစဉ်တွေနဲ့ချင်းကပ်မှုကိုစောင့်ကြည့်ဖို့ဆန္ဒရှိတယ်ဆိုပြီးပြောထားတာကိုကျွန်တော်တွေ့ရပါတယ်ဗျဆိုတော့ဒီကုလသမဂ္ဂနဲ့လုံခြုံရေးကောင်စီမှာကပေါ့နော်မြမအရေးဒီအာဆီယံဘူပြုစဉ်းစားနေတော့မယ်လို့ပြောလို့ရတာဗျ
သူတို့ကတော့ဒါကိုလက်ဆောင်ချင်တဲ့သဘောပေါ့နော်ဟိုအာဆီယံကအလုပ်မဖြစ်ဘူးအဲဒီ5 point consensus ဆိုတာလည်းတကယ်တကယ်တော့မှချပြီးတာအခုပဲဘယ်နှစ်နှစ်ရှိနေပြီလဲဘာမှအကောင့်ထဲပေါ်တာလည်းမရှိဘူးပေါ့နော် အဲ့တော့မြမအရေးအရေးမှာအာဆီယံဟာကျွန်တော်တို့အတွက်ထွက်ပေါက်တစ်ခုမဟုတ်ဘူးဆိုတဲ့ဟာကိုကျွန်တော်တို့ရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းတွေးတဲ့အခါတိုင်းမှာအချိန်ချင်းပြောပြီးဖြစ်ပါတယ်ပေါ့နော်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်တို့ဟာဒီမြမပြည်သူတွေခံစားနေရတဲ့အတ္တိဒုက္ခတွေနေ့စဉ်နေ့တိုင်းသေဆုံးအရတားတွေသေဆုံးနေတာပြစ်မှတ်ထားပြီးတော့တိုက်ခိုက်ခံနေရတာဒါတွေအားလုံးကိုရပ်တန့်နိုင်ဖို့အတွက်ဆိုရင်အာဆီယံကိုကြော်လွန်ပြီးတော့မှစဉ်းစားမှပဲရမယ်အဲ့တော့ကျွန်တော်တို့တောက်လျှောက်တောင်းဆိုနေတာကနော်ဒီလိုမျိုးဒီဘယ်လိုပြောမလဲလေယံစီဖြတ်တောက်ဖို့နော်အဓိကဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဒီစက္ကစကလေချောင်းနဲ့တိုက်ခိုက်တာမှအပတ်တို့တခြားနီးလန်းနဲ့ပြည်သူကိုအခုချိန်မှာအနိုင်မရနိုင်တော့ဘူးနော်ဒါလည်းရှင်းရှင်းကြီးပဲဖြစ်တယ်အဲ့တော့သူတို့ကဒီလေချောင်းနဲ့တိုက်ခိုက်တာဘို့ပဲအသာစီးယူပြီးတော့အပြစ်မရှိတဲ့အရက်သားတွေနဲ့အဲဒီဖျားကြောင်းကန်တွေနော်ဟိုဘာသာရေးအဆောက်အုံတွေနဲ့ကြောင်းတွေအပါအဝင်ပေါ့ဒါတွေကိုသူတို့ကတိုက်ခိုက်နေတာဖြစ်တယ်အဲ့တော့သူတို့ရဲ့ဒီလိုမျိုးလူတက်နေတဲ့အပြုတ်မှုတွေကိုရက်တက်အောင်လှုပ်ဖို့အတွက်နော်အာဆီယံကိုပဲအားကိုးနေလို့မရဘူးဘုံကြောင်ရေးကောင်စီအဖွဲ့အစည်းနိုင်ငံကြီးတွေဟာတကယ်ပဲလူတက်ကျင်းစာတောက်ထားမှုသူတို့မှာရှိတယ်ဆိုရင်နော်ဟိုလူတွေတေဆုံးနေမှုကိုတို့တကယ်ပဲစိုးရိမ်ပူပန်နေဆိုရင်အဲဒီလေယာစီတွေဖြတ်တောက်ဖို့ ਨੇ နော်ဟိုဒီစကားဆောက်ဒီထက်ပို့ပြီးတော့ပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေပြုလုပ်ဖို့အတွက်လိုတယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ထပ်ခါတလဲလေဆက်ပြီးပြောနေသေးပါပဲပေါ့နော
်ဒီလေချောင်းတက်ခတ်မှုတွေနဲ့ပတ်သက်ပြီးတော့ပေါ့နော်စစ်ကောင်စီဘက်ကမယိုရမေးတဲ့အခါမှာတော့တို့ကဒီရက်သားတွေမထိခိုက်အောင်ပေါ့နော်တိကျတေတာမှာတက်ခတ်တယ်ဆိုတာမျိုးတုံ့ပြန်ဖြစ်ရှင်းနေပါတယ်ဗျတဖက်မှာလည်းပေါ့နော်ဒီကုလသမဂ္ဂလိုနိုင်ငံတကာနဲ့လွတ်လပ်တဲ့အဖွဲ့အစည်းတွေကတော့ရသထိခိုက်မှုမှတ်တမ်းတွေထုတ်ပြန်တာတွေလည်းတွေ့ရပါတယ်ဆိုတော့ဒီလာမယ့်ဒီကုလသမဂ္ဂဆွေးနွေးပွဲတွေမှာပေါ့နော်ဒီလေချောင်းတိုက်ခိုက်မှုအပါအဝင်ပေါ့နော်ဒီမြမအရေးကိစ္စရက်တွေမှာပေါ့နော်ဒီလူမှုအဖွဲ့တွေဒီအမျိုးသမီးအဖွဲ့တွေအနေနဲ့ပေါ့နော်ဘလို့ကိစ္စမျိုးတွေကိုအဓိကတိုက်တွန်းလှုံ့ဆော်ဖို့ရှိလဲဗျာ
ကျွန်တော်တို့ပေးမယ့်အဓိက message ကတော့နော်အစောကပြောသလိုပဲ layency ဖြတ်တောက်ဖို့ပြည့်ရဲ့အခါမှာဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတကယ်ပဲအောက်ခြေမှာမြေပြင်မှာထိထိရောက်ရောက်လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့တိုက်ရိုက်ပေါ့နော်လှုပ်ဆောင်ဖို့အတွက် cross border aid တို့ဒီဟိုတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်ဖို့ဆိုတဲ့ဟာကျွန်တော်တို့ပေးမယ် message ထဲမှာပါပါတယ်နောက်တစ်ခုကတော့ဟိုဒီဘယ်လိုပြောရမလဲသူတို့ကအခုဟိုနိုင်ငံတကာကိုလှည့်စားနေတဲ့ရွေးကောက်ပွဲပေါ့နော်ဒီရွေးကောက်ပွဲပေါ်မှာအယုံကြည်မရှိဘူးဒါကိုဟိုလက်မခံဘူးပေါ့နော်ဟိုဒါကလည်းကျွန်တော်တို့ပေးမယ် message ထဲမှာပါပါတယ်ပြီးတဲ့ခါမှာတော့ဒီကျွန်တော်တို့ရဲ့ပြည်သူတွေအတွက်ပေါ့နော်အရေးကြီးတာကမြန်မာပြည်သူတွေကိုကိုစားပြုပေးနေတဲ့တန်မတ်ကြီးဦးကျော်မိုးထွန်းဒီခုရတက်ကမှာဆက်ပြီးတော့နေရာရရှိနေဖို့အတွက်လိုအပ်ပါတယ်ဒါကိုကျွန်တော်တို့လိုလားတယ်ထောက်ခံတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တို့ရည်တည်ပြောဆိုသွားမှာပါပြီးရင်တော့မြန်မာပြည်သူတွေရဲ့အသက်ပေါ့နော်ဘဝတွေကိုအာဆီယံရဲ့လက်ထဲမှာ5 point consensus နဲ့ပဲပေါင်းခတ်ထားတာမျိုးမလုပ်ပဲနဲ့ပေါ့နော်ထိရောက်တဲ့ဒီနီးလန်းတွေကိုရှာဖွေပြီးတော့ကူညီပေးဖို့ဆိုတဲ့ဟာတွေကတော့ကျွန်တော်တို့အဓိကပြောသွားမယ့်သတင်းစကားတွေပဲဖြစ်ပါတယ
်ဟုတ်ကဲ့ဗျာဒီရွေးကောက်ပွဲကိစ္စမှာတော့ပေါ့နော်ဒီအင်ဂျင်တရုတ်နိုင်ငံကလည်းတိုက်တွန်းလို့လုပ်နေတာကိုတွေ့ရပါတယ်တရုတ်နိုင်ငံကြီးဝင်ကြီးဒီဝိုင်းကြီးကလည်းဒီအာဆီယံကိုလည်းလက်ခံဖို့ဒီတိုက်တွန်းတာမျိုးတွေတွေ့ရပါတယ်ဗျဒီအာရာသိန်းစစ်ကောင်းဆောင်ကလည်းပေါ့နော်အခုဆိုရင်ဒီသံကောင်းစင်းကောက်တဲ့လိုကိစ္စမျိုးမှာပေါ့နော်ယူကောက်ပွဲတဲ့ပြင်စင်တာတွေမှာတွန့်လို့ဖို့ကြိုးစားနေရအောင်ကျွန်တော်တွေ့ရပါတယ်ဒါကတစ်ဖက်ကကြည့်ရပေါ့နော်စစ်အုပ်ချုပ်ရေးကိုအဆုံးတတ်ဖို့ဆိုပြီးတော့ရှုမြင်လို့မရဘူးလားခင်ဗ
ျသူတို့ဘာပဲပြောကျွန်တော်တို့ပြည်သူတွေအနေနဲ့တော့အယုံကြည်ကိုမရှိတာပါအဲ့ဒါကိုယုံကြည်လက်ခံနေတဲ့သူတွေကိုလည်းကျွန်တော်တို့ကအော်တာဖြစ်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့လုံးဝယုံကြည်လက်ခံနိုင်စရာမရှိတဲ့တခါမှလည်းပေးခဲ့ဘူးတဲ့ဂတိတွေကိုမတီးခဲ့တဲ့တမိုင်းမှာအကြိမ်ကြိမ်ဂတိတွေချိုးဖောက်ခဲ့တဲ့ဒီရာဇဝင်ရှိခဲ့တဲ့တက်ကောင်စီကပြောတာပေါ့နော်။အဲသူတို့လက်ခံနေတယ်ဆိုတာအဲဒါယူသွချင်းတစ်မျိုးပဲ။သူတို့ပြောတဲ့ဒီရွေးကောက်ပွဲဆိုတာလည်းဘယ်လိုမှမဖြစ်နိုင်ဘူးနော်။ကျွန်တော်တို့တမိုင်းမှာအရှိရှိမှလည်းဒီလိုပဲရွေးကောက်ပွဲနဲ့ပေါ့နော်။ဟိုနောက်ဆုံးကျတော့လည်းဘောင်းမီချွတ်တဲ့စစ်ပေါ်ကျုပ်တွေဟိုခေါင်းဆောင်တွေကပဲ uniform လဲပြီးတော့မှဒီနေရာတွေမှာတရားဝင်သူတို့ကနေရာယူလိုက်တာပဲပေါ့နော်ဒါဟာနိုင်ငံတကာကိုဘယ်လိုခေါ်မလဲသူတို့တရားဝင်မှုရှိဖို့အတွက်လှည့်စားခြင်းတစ်ခုပဲဖြစ်တယ်အဲ့တော့ဒါကိုကျမတို့မြန်မာပြည်သူတွေကအယုံကြည်လဲမရှိသလိုလက်ခံမှာမဟုတ်ဘူးနိုင်ငံတကာကလည်းအဲ့ဒီလမ်းကြောင်းကိုကျမတို့နှက်ချောင်းပေးပြီးတော့အတင်းပေါ့နော်အဲဒီလမ်းကြောင်းလေးကိုကျမတို့ကိုဆွဲသွင်းမယ်ဆိုရင်လည်းကျမတို့ပြည်သူတွေကဒါကိုလုံးဝလက်ခံမှာမဟုတ်ပါဘူး
ဒါကတော့ကုလသမဂ္ဂမှာမြမအရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူမက်မေစပယ်ဖြူကိုကိုငင်းညာရေးဆက်သွယ်မေးမြန်းခဲ့တာပါအခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ကမ္ဘာတဝန်းကဖွံ့ဖြိုးရေးစီမံကိန်းတွေမှာတရုတ်ကငွေကြေးကနေမတည်နေတာဆယ်စုနှစ်နှစ်ခုရှိနေပါပြီတရုတ်ရဲ့ကမ္ဘာလုံးဆိုင်ရာမဟာဗျူဟာကဏ္ဍတစ်တရက်ရောက်လာပြီလို့လေ့လာသူတွေကသုံးသပ်ပါတယ်က ကုန်းလမ်းနဲ့ရေလမ်းနှစ်သွဲပမာဏအစီအစဉ်ဖြစ်တဲ့စီးပွားရေးဆိုင်ရာကပတ်လမ်းပိုးလမ်းမစီမံကိန်း၂၁ရာစုရေချောင်းဆိုင်ရာပိုးလမ်းမစီမံကိန်းဆိုပြီးတော့နာမည်ပေးထားတဲ့စီမံကိန်းတစ်ခုကိုတော့တရုတ်သမ္မတရှီကျင်းပင်အဆိုပြုလိုက်တဲ့၂၀၁၃ခုနှစ်မှာငွေကြေးသုံးစွဲမှုတိုးလာတာပါ BRI ကပတ်တကွင်လမ်းတစဉ်စီမံကိန်းလို့ခေါ်တဲ့ဒီယူဆဟာလွန်ခဲ့တဲ့၁၀နှစ်တာအတွင်းကြီးထွားလာနေပါတယ် VOA သတင်းတောက် Elizabeth Lee သတင်းဆောင်ပါကိုမတ်သိန်ကီထိုက်တင်ပြပေးထားပါတယ်
တရုတ်ကဗီယာရိုင်းစီမံကိန်းကနေတဆင့်အီကွေဒေါ်မှာဓာတ်အပိစယုံကနေလာအိုမှာမြန်နှုံးမြေယထားလန်းနေအထိကဘာတလောမှာငွေကြီးမတည်ပြီးစီမံကိန်းတွေလုပ်ပါတယ
် The idea of the Belt and Road Initiative was to develop
ဗီယာရိုင်းစီမံကိန်းရဲ့အယူအဆကတော့တရုတ်နဲ့ဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေအကြားဆက်သွယ်မှုကိုတိုးတက်အောင်လုပ်ဖို့ဖြစ်ပါတယ် BRI ရန်ပုံငွေအများစုကတည်ယူပို့ဆောင်ရေးစွမ်းအင်တတ်ထုတူပေါ်ရေးနဲ့အလားတူခိုင်မာတဲ့အခြေခံအဆောက်အဦတွေအတွက်သုံးပါတယ်ဒါပေမဲ့အခုအခါမှာတော့အေယာမ BRI စီမံကိန်းကြီးတန်းမှာတရုတ်ကသူတို့ရဲ့ယဉ်ကျေးမှုဆိုင်ရာပညာရေးဆိုင်ရာပညာသင်စုတွေအများအပြားထည့်သွင်းလာပါတယ်
အမမာလစ်ကအေဒီတာရဲ့အခြေခံသုတေသနပညာရှင်မှာဝီလျံဆန်မယ်ရီတက္ကသိုလ်ရဲ့သုတေသနဌာနအေဒီတာကကမ္ဘာတစ်လုံးမှာရှိတဲ့တရုတ်ဖွံ့ဖြိုးမှုဆိုင်ရာဗန္ဒာရေးအချက်လက်တွေကိုစုဆောင်းပါတယ်။ပြီးခဲ့တဲ့နှစ်20အတွင်းတရုတ်ဟာဖွံ့ဖြိုးစေနိုင်ငံအများအပြားအတွက်မဖြစ်မနေငွေချေရတဲ့နိုင်ငံဖြစ်လာတယ်လို့အချက်လက်တွေကဖော်ပြပါတယ်။ဘော့စတန်တက္ကသိုလ်ကတရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့ကမ္ဘာတစ်ဝန်းစီးပွားရေးမတည်မငြိမ်ဖြစ်ခဲ့တဲ့ကာလမှာ VRI စီမံကိန်းအခြေတည်ခဲ့တာလို့ပြောပါတယ
် The background story was that 2000
နောက်ခံအကြောင်းအရာကတော့2008ခုနှစ်ကမ္ဘာတစ်ဝန်းဗန္ဒာရေးအချက်အတဲနဲ့ကမ္ဘာဈေးကွက်ကျုံ့သွားခဲ့တာဖြစ်ပါတယ်ဒါကြောင့်လဲဒီကုမ္ပဏီတွေလမ်းတွေတံတားတွေပြီးလက်မြေထုပ်စက်ရုံတွေတမဏိကရိယာတွေနဲ့ပြည့်စုံပစ္စည်းတွေအားလုံးမှာတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံခဲ့တာပါလိုအပ်ချက်အမြင့်ဆုံးရောက်ခဲ့ပြီးစက်ရုံတွေကအလွန်အကျွံစပြီးထုတ်လုပ်လာကြပါတယ်။2017 2012ခုနှစ်မှာတော့တရုတ်ရဲ့ပိုရှန်ထုတ်နိုင်စွမ်းကကဏ္ဍအလိုက်30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ထိရှိခဲ့ပါတယ်။2012ခုနှစ်အတွင်းရှင်ချင်းပင်အာဏာရလာတဲ့အချိန်မှာတရုတ်ဟာပိုရှန်ထုတ်လုပ်မှုပြဿနာအကြီးအကျယ်ဖြစ်ခဲ့တာပါ။
ကဘာလန်ကိုစပီးချင်ညာချင်းမှာစီးပွားရေးကုန်ထုတ်လုပ်ရေးကဏ္ဍတွေကနေပြည်ပမှာရင်းနှီးမြှုပ်နှံရေးပို့ကုန်တင်ပို့ရေးအခွင့်အလမ်းတွေကိုအမိအရာစုကိုင်နိုင်ဖို့လုပ်ခဲ့ချတာဟာစိတ်ဝင်စားစရာဖြစ်ခဲ့တယ်လို့လဲကျွမ်းကျင်သူမင်းကြီးကပြောပါတယ်တရုတ်ဖွံ့ဖြိုးမှုဗန္ဒာရေးဆိုင်ရာကျွမ်းကျင်သူအမ်မာမာလစ်ကတော့ကဘာတကွင်းလမ်းတစဉ်ဟာလုပ်ငန်းကြီးတစ်ခုတည်းမဟုတ်တလို့တရုတ်အစိုးရရန်ပုံငွေနဲ့လည်းမသက်ဆိုင်ဘူးလို့ပြောပါတယ
် It is a concept
ဒါကအယူအဆတရဖြစ်ပါတယ်။ကမ္ဘာတလွားနိုင်ငံတွေရဲ့ကဏ္ဍအများအပြားမှာစီမံကိန်းတွေလုပ်နေကြတဲ့လုပ်ငန်းကြီးတွေကိုပေါင်းစည်းထားမှုဖြစ်ပါတယ်
။တရုတ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့တခြားသောအဖွဲ့အစည်းတွေကိုကမ္ဘာတဝန်းဖြန့်ချန်ထားရေးမြင့်တင်ပေးဖို့နဲ့တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာမဟာဗျူဟာအဖြစ်တရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကပြောပါတယ
်။အထူးသဖြင့်ဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေမှာကုန်စည်တွေအတွက်နောက်တရုတ်နဲ့ချိတ်ဆက်ရေးအတွက်အခြေခံအဆောက်အအုံတွေအမှန်တကယ်လိုအပ်ပါတယ်။ဒါကြောင့်တရုတ်ရဲ့ရှေ့ပြေးဆောင်ရွက်ချက်ဆိုတာထက်ကမ္ဘာလုံးဆိုင်ရာရှေ့ပြေးဆောင်ရွက်ချက်သဘောပိုပြီးတက်ရောက်ပါတယ
်။ကမ္ဘာတကွင်းလမ်းတစဉ်စီမံကိန်းတွေကြောင့်အာရှနိုင်ငံအများအပြားအတွက်အကျိုးရှိစေပါတယ်။2016တုန်းကအီကွေဒေါ်သမ္မတရာဖဲခိုရေကတရုတ်ဆောက်ဓာတ်အပိစယုံပြီးမြောက်မှုကိုအောင်ပွဲခံခဲ့ပါတယ
်။
အင်ဒိုနီးရှားမှာလည်းတရုတ်ရဲ့မြန်နှုံးမြေယထာစီမံကိန်းတစ်ခုရှိပါတယ်။အင်ဒိုနီးရှားပြည်သူတွေကတော့ပုံမှန်၄နာရီလောက်ကြာပြီးမှမြန်နှုံးမြေယထာနဲ့ဆိုရင်တနာရီ၂နာရီလောက်အချိန်လျှော့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားတာပါ။ဒါပေမဲ့တရုတ်ရဲ့ခပတ်လန်းစီမံကိန်းတွေမှာမကောင်းတဲ့အချက်တွေလည်းရှိပါတယ်။အီကွေဒေါ်မှာဆိုရင်ရဲလျက်စစ်ဓာတ်ပိစယုံကိုတီးခြားဌာနတစ်ခုနဲ့စစ်ဆေးထားတာကြောင့်ဘေးကင်းတယ်လို့တရုတ်ကပြောပြီးမဲ့လေစစ်ရုံမှာထောင်ချီတဲ့အက်ကွဲရာတွေပေါ်နေတာကြောင့်အင်ဂျင်နီယာတွေကစိုးရိမ်ကြပါနဲ့အင်ဒိုနီးရှားရဲ့မြန်နှုံးမြေယထာလန်ဟာဆိုရင်လေဖောက်ခွဲတဲ့နည်းပညာတွေတုံတိဆောက်တာကြောင့်လူနေအိမ်တွေပျက်စီးစေတဲ့အမိုးကပြိုကျတော့မယ်စသဖြင့်ဒေသခံတွေကပြောကြပါတယ်ကမ္ဘာလမ်းစီမံကိန်းတွေကိုဆယ်စုနှစ်တခုကြာအကောင့်ထဲပေါ်လာပြီးချိန်နဲ့ကပ်ဘေးယောဂါကိုတိုက်ဖြတ်နေရချိန်နောက်ပိုင်းမှာတော့တရုတ်အစိုးရဘက်ကပြန်လည်ချိန်ညှိလာနိုင်တယ်လို့တရုတ်အရေးလေ့လာသူတွေကပြောပါတယ် ဗီယာရိုင်းပုံစံသစ်လို့ကျွမ်းကျင်သူတွေကသုံးနှုန်းကြတဲ့အကြောင်းအမ်မာမလစ်ကပြောပါတယ
် And it is obvious to us that
အီယာမစီမံကိန်းကြီးတွေအတိုးနှုန်းနည်းနည်းနဲ့ငွေလွယ်လွယ်ရတဲ့ခေတ်ပြီးဆုံးသွားပုံရတဲ့အနေအထားကတော့ပေါ်လွင်းလာပါတယ်
ကဘေးကလာပြီးခဲ့တဲ့၃နှစ်တာအတွင်းအများအပြားရက်ဆိုင်သွားတယ်လို့လဲတရုတ်ပြည်သူရေယာမူဝါဒဆိုင်ရာကျွမ်းကျင်သူဟောင်ချန်းကသုံးသပ်ပါတယ
်တိတိကျကျတတ်မှတ်မထားတဲ့ကိစ္စတစ်ခုကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်စွမ်းပေါ်မှာတရုတ်အစိုးရဘက်ကပို့ပို့တာတာခံမှန်းထားတာမျိုးဒါမှမဟုတ်အခက်ခဲအများပြားရှိနေတာကိုတရုတ်ဘက်ကသဘောပေါက်သွားတာကအရေးအကြီးဆုံးအကြောင်းရင်းလို့ယူဆပါတယ
်ခပလန်းစီမံကိန်းပထမ၅နှစ်အတွင်းပေးထားတဲ့ချင်းငွေတွေကအခုချိန်မှာပြန်ဆက်ရတော့မှာကြောင့်တရုတ်ဟာကမ္ဘာအကြီးဆုံးကျွေးရှင်ဖြစ်နေပြီလို့လဲတရုတ်ရဲ့ဖွံ့ဖြိုးမှုဗန္ဒာရေးဆိုင်ရာကျွမ်းကျင်သူအင်မာမာလစ်ကပြောပါတယ်
and they are realizing
သူတို့မျှော်လင့်ထားတဲ့အတိုင်းစီးပွားရေးအလားအလာမရှိဘူးဆိုတာကိုသူတို့နားလည်လာကြပါပြီ
တရုတ်ရဲ့နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့တရုတ်ဟာပါကစ္စတန်ကဂွာရာစိတ်ကမ်းလို့အထူးစီးပွားရေးဇုံကြီးတွေလိုမျိုးမဟုတ်တော့ပေမဲ့အခြေခံအဆောက်အုံတွေဆက်ပြီးလုပ်လိမ့်မယ်လို့ပြောပါတယ
်ဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေမှာပြည့်စစ်လိုအပ်ချက်ကြောင့်ပြည့်စစ်ဆက်ယုံတွေအများပြားဆက်ပြီးလုပ်ပါလိမ့်မယ်ကြောင်ပြီးသွေးသုံးတော့မဟုတ်နိုင်ပါဘူး
ကမ္ဘာလန်းစီမံကိန်းတွေနဲ့တရုတ်ဟာကမ္ဘာတလွတ်ချေခုတ်ရယူမှုကိုတိုးချက်လာနေတယ်။တရုတ်အစိုးရရဲ့ကမ္ဘာတလွတ်ဩဇာလွှမ်းမိုးမှုကပြောင်းလဲလာတယ်လို့အမေရိကန်နဲ့မဟာမိတ်တွေကရှုမြင်ကြပါတယ်။တရုတ်ဟာကမ္ဘာမှာဈေးသက်သာတဲ့ပုံကုန်တွေထုတ်လုပ်ရမဟုတ်တော့ဘဲချင်းချောက်မှုတစ်ခုဖြစ်လာပြီလို့တာဝန်ရှိသူတချို့ကလည်းသတိပေးပါတယ်။တရုတ်ဟာဥရောပကိုရောက်လာပြီးမဟာဗျူဟာမြောက်ရေးပါတဲ့အခြေခံအဆောက်အုံကိုဝယ်ယူလာတာကိုဥရောပကရုတ်တရက်သဘောပေါက်သွားပြီးတရုတ်အပေါ်အမြင်လဲပြောင်းသွားခဲ့တယ်လို့ဥရောပနဲ့အရှေ့ဥရောပဆက်ဆံရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကာရင်ဒေါ်ဖရိုင်းကပြောဆိုသွားတာဖြစ်ပါတယ်တရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့အတိတ်တုန်းကအမေရိကန်ဒါမှမဟုတ်လဲဗြိတိန်လိုမျိုးကမ္ဘာမှာဩစာလွှမ်းမိုးသူမျိုးတရုတ်ဖြစ်လာဖို့အထောက်အကူဖြစ်မယ်လို့မယူဆပါဘူ
း is
BRI မှာတရုတ်ကဘလောက်ထည့်ဝင်မလဲဆိုတာကလည်းတရုတ်အတွက်ဘလောက်အလုပ်ဖြစ်မလဲအထောက်အကူဖြစ်မလဲဆိုတဲ့အပေါ်မှာမူတည်ဆုံးဖြတ်တာပါ
တရုတ်ဖွံ့ဖြိုးမှုဗန္ဒယိဆိုင်ရာကျွမ်းကျင်သူအင်မာမာလစ်ကတော့တရုတ်ဟာကမ္ဘာတလွတ်ဩစာလွှမ်းမိုးမှုချက်ထွင်ဖို့စိတ်အားထက်သန်နေတယ်လို့ပြောပါတယ
် long term sustainable engagements
ဖွံ့ဖြိုးတဲ့နိုင်ငံတွေကဩစာအာဏာရှိသူတွေနဲ့ရေရှည်ဆက်ဆံရေးကိုသူတို့ကတည်ဆောက်လိုနေပါတယ်အရင်ကနဲ့မတူဘဲသူတို့တက္ကသိုလ်တွေကိုနိုင်ငံခြားကျောင်းသားတွေလက်ခံလာပါတယ်တရုတ်အပေါ်လူထုသဘောထားရင်းလာအောင်တိမ်သွင်းစည်းရုံးရေးနဲ့ရည်ကျမှုဖလှယ်ရာတွေကိုပို့ပြီးလှုပ်လာပါတယ
်တရုတ်ကိုကမ္ဘာအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်လာမဲ့ခေတ်သစ်တစ်ခုကိုဥတီပြီးတရုတ်အစိုးရကလမ်းဖွင့်နေပါတယ်ရှင
်မတ်တန်ကီထိုက်တင်ပြပေးခဲ့တဲ့စီးပွားရေးခဏပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့လက်ကင်ဖုန်းနေဘေးကင်းလုံခြုံရေးအကြောင်းကိုတင်ဆက်ပေးထားပါတယ်ကိုနဲ့မကွာအမြဲလို့ရှိနေတဲ့လက်ကင်ဖုန်းတွေပောက်ကွဲသွားအောင်လို့အဝေးကနေထိန်းချုပ်ဖောက်ခွဲလို့ရပါသလားစိုက်ဘာလုံခြုံရေးကျွမ်းကျင်သူကိုစီသူကိုမဆုမျက်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းမှာတင်ပြပေးထားပါဗျာ
လဗနန်နိုင်ငံမှာ Hezbollah စစ်သွေးထွက်အဖွဲ့ဝင်တွေတယောက်နဲ့တယောက်ဆက်သွယ်ရအောင်အသုံးပြုတဲ့ဒီစာချုပ်ပို့ဆက်ပေးကြတွေ Walkie Talkie စကားပြောဆက်တွေထောင်နဲ့ချီပောက်ကွဲခဲ့ပြီးတဲ့နောက်မှာကိုနဲ့မကွာတည်သွားတဲ့လက်ကင်ဖုန်းတွေကိုရောအဲ့လိုမျိုးအဝေးကနေလှမ်းပြီးတော့ပောက်ကွဲအောင်လုပ်နိုင်သလားဆိုရဲမေးခွန်းထုတ်မှုတွေရှိနေပါတယ်။လက်ကင်ဖုန်းတွေအပါအဝင် electronic ပစ္စည်းတွေကိုဒီအသက်သေးစေနိုင်လောက်တဲ့အထိတတ်ခိုက်နိုင်သလားဆိုရတဲ့ပတ်သက်လို့ cyber လုံခြုံရေးဆိုင်ရာကျွမ်းကျင်သူကိုစီသူကိုမေးမြန်းထားပါတယ်။သူကတော့ online မှာ cyber လုံခြုံရေးဤပညာတွေကိုပြဝေပေးနေတဲ့ cyber ဘာမကိုတည်ထောင်ထားသူလည်းဖြစ်ပါတယ်
။ပုံမှန်အားဖြင့်ဆိုရင်ဒီလိုမျိုးကိုကျွန်တော်တို့ကဒီလိုမျိုးအသက်ကိုကျွန်တော်တို့ကဒီ hardware supply chain attack လို့ခေါ်တယ်ပေါ့နော်ဒီ hardware တစ်ခုကိုကျွန်တော်တို့ကထုတ်ခဲ့အခါမှာဆိုရင်အစင်ပေါင်းမြောက်များစွာရှိတယ်ပေါ့နော်ဥပမာဒီဆက်ရုံကနေကျွန်တော်တို့ဒီ manufacture လုပ်တယ်ပြီးရင်အဲ့ဆက်ရုံကထုတ်လိုက်တဲ့ခါကိုဒီ supply ကုန်စီကိုရောက်ဖို့အတွက်ကျွန်တော်က distribution တွေလုပ်ရတယ်ပြီးရင်ကျွန်တော်တို့က shipping တွေလုပ်ရတယ်ပေါ့နော် process တွေအများကြီးရှိတယ်ပေါ့နော်အဲ့က process တစ်ခုခုကိုဒီတိုက်ခိုက်တဲ့လူကနေပြီးတော့ battery လိုမျိုး component ကိုထည့်လိုက်တာပေါ့နော် power cord နဲ့ဟာကိုထည့်လိုက်တာပေါ့နော်ဒီလို operation တွေလုပ်တယ်ဆိုရင်ကျွန်တော်ကဒါကုန်ချစိတ်ကစစ်ပွဲတစ်ပွဲအဲတိုက်ခိုက်တယ်လို့မျိုးကုန်ချစိတ်လောက်ရှိရပြ။အဲ့တော့အဲ့လိုမျိုးဒီ ပေကြတဲ့မှာဒီ addition နဲ့ပေါ့နော်ဒီပစ္စည်းတစ်သက်တစ်ခုထည့်ဖို့ဆိုတာကပုံမှန်အဖြစ်ဆိုရင်တော့သူကမဖြစ်နိုင်ဘူးပေါ့နော်အဲ့တော့ဒီစက်ရုံကနေပြီးတော့ဒီပေကြကိုကျွန်တော်တို့ကထုတ်ကြဲကိုကဒီလိုမျိုးပောက်ကွဲစေနိုင်တဲ့ battery တွေကိုထည့်ထားရလားဒါမှမဟုတ်ဆိုရင်တူတူယောက်ကနေပြီးတော့ဒါကိုဘယ်ချိန်မှာထည့်ထားရလဲဆိုတော့ကျွန်တော်တို့ကဒီစစ်ဆေးတွေးရှိရတယ်ပေါ့နော
်ကိုစီသူဆောဆောကနေပြောသလိုဆိုရင်တော့ဒါက hardware ဒီပောက်ကွဲစေနိုင်အောင်လုပ်ထားတဲ့ဒီပစ္စည်းတွေဒီ set ထဲမှာကြိုထည့်ထားမှရမယ်ဆိုတဲ့သဘောမျိုးလားရှင
်ဟုတ်တယ်ဗျသူပုံမှန်ကဒီပေချာတစ်ခုမှရှိတဲ့ battery size ကလူတယောက်ကိုတည်စေနိုင်လောက်တဲ့အထိဒါဒီ capacity မရှိဘူးဗျအဲ့ဒီကြောင့်သူတို့ကနေပြီးတော့လူတယောက်ကိုတိုက်ခိုက်ခြင်းနဲ့အတွက်ကြောင့်ဒီပစ္စည်းကိုထည့်ပြီးတော့ modify လုပ်ရင်လုပ်မယ်ထပ်အခုခုထပ်ပြီးတော့ထည့်ရင်ထည့်လိုက်တဲ့အခါလုပ်ကိုလုပ်သွားတယ်ဗျ
ခုလိုမျိုးဒီလက်ဘနွန်မှာပေါ့နော်သူကတစ်ချိန်တည်းမှလိုပဲဒီထောင်ထဲချီတဲ့ဆက်တွေပေါက်သွားပြီးတော့လူတွေလည်းတည်တယ်ဒဏ်ရာလည်းရတယ်ဆိုတော့အဲ့လိုမျိုးဒီကိုနဲ့မကွာတည်သွားလို့ရတဲ့ဒီ electronic ပစ္စည်းတွေပေါ့အထူးသဖြင့်အခုကလက်ကင်ဖုန်းတို့ laptop တို့ဒီ tablet တို့ပေါ့နော်အဲ့ဒါမျိုးတွေကိုဘာဒီလိုဖောက်ခွဲလို့ရသလားဆိုတော့ဟိုစိုးရိမ်မှုတွေထွက်လာတယ်ပေါ့လေဆိုတော့ cyber လုံခြုံရေးပိုင်းကိုဒီကျွမ်းကျင်တဲ့သူတယောက်အနေနဲ့ပေါ့ဟိုမေးချင်တာကဒီ set တွေကိုဒီအသက်အန္တရာယ်ရှိနိုင်လောက်အောင်ကိုပောက်ခွဲအောင်လုပ်လို့ရနိုင်လားရှင်
အဖြေကတော့ yes ဆိုလို့ပေါ့နော်ကျွန်တော်လုပ်လို့လည်းရတယ်ပေါ့နော်ဒါပေမဲ့ဒီ theory အရာကတော့လုပ်လို့ရတယ်ဒါပေမဲ့ကျွန်တော်လက်တွေ့အရာကတော့ဒီလိုမျိုးကဖြစ်နိုင်ချေအရန်နေပါတယ်ဘာလို့လဲဆိုတော့ဒီ electronic device တွေလူတွေသုံးတဲ့စားသောက်ကုန်ပစ္စည်းတွေဆိုတော့ကျွန်တော်ဟိုလူတိုင်းသုံးနေတာဒါလိုမျိုးတိုက်ခိုက်မှုဖြစ်တယ်ဆိုရင်ကျွန်တော် consequence တွေကအရန်များတယ်အဲ့လိုအရန်များတဲ့တိုက်ခိုက်မှုပြုံးလုပ်တယ်ဆိုရင်နိုင်ငံတကာမှာကျွန်တော်တို့ကရှုံးချမှုတွေအများကြီးဖြစ်သွားနိုင်တယ်အဲ့လိုကြောင့်ဖြစ်နိုင်ချေကတော့ဒီကျွန်တော်တို့ကအရန်နေလို့ပြောလို့ရပါတယ်အဲ့မဲ့ခုနကကျွန်တော်ပြောလို့ theory အရာကတော့ကျွန်တော်လုံးလို့ရတယ်ဗ
ျလက်ကင်ဖုန်းတွေဆိုတာကဟိုစောစောကပြောသလိုပဲလေဒီအသေးစိတ်နိုင်လောက်တဲ့အန်ဒီယမရှိဘူးဆိုပေမဲ့ပုံမှန်အဖြစ်ပေါ့လေဒါပေမဲ့ဒီလက်ကင်ဖုန်းတွေကိုအဲ့ရနိုးတဲ့အချိန်ကနေပြီးတော့ဒီအဲ့ရဝင်တဲ့အချိန်ဒီလူတွေကအခုခေတ်မှာကလူတိုင်းကဟိုအားထားနေရတယ်ပေါ့လေဆိုတော့အဲ့လိုမျိုးအခြေအနေမျိုးမှာတခြားဘလို့အန်ဒီယမျိုးတွေရောရှိနိုင်ပါလဲရှင
်ကျွန်တော်တို့ကိုဒီ privacy ကကျွန်တော်က tracking လုပ်ချင်တဲ့location နဲ့လုတ်ချင်တယ်ပြီးတခြားဒီကိုယ့်ရဲ့ဒီဖုန်းပေါ်မှာလုတ်သွားတဲ့ activity ကိုကျွန်တော်ကခြေရကန်လိုက်ချင်တယ်ဆိုရင်ကျွန်တော်ကဒီဖုန်းအနေနဲ့စဉ်းကျွန်တော်အများကြီးလုတ်လို့ရတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးအန်ဒီရောအများကြီးရှိရပါတော့ mobile phone ပတ်တဲ့ပေါ့ဟုတ်တယ
်ဒီမေးခွန်းကဘာလို့မေးလဲဆိုတော့ဇူလိုင်လတုန်းကဆိုရင်ဒီ Microsoft Windows operating စနစ်တွေကိုသုံးတဲ့ set တွေသုံးမရအောင်ဖြစ်လို့ဒီဒေတာလိုက်နေရဆာတော်တော်လေးသူတို့ဒုက္ခရောက်တယ်ပေါ့လေဆိုတော့အဲ့ဒီတော့ကတော့ဒီ CrowdStrike ဟို software သူတို့ update လုပ်နေတာမတော်တဆဖြစ်တာပါဒါပေမဲ့လည်းအဲ့လိုမျိုး software တွေကိုပြင်မှတ်ထားတိုက်နိုင်တဲ့ Android မျိုးတွေကခုခေတ်မှာအချိန်မရွေးဖြစ်နိုင်တော့ဒီလိုမျိုးပေါ့နော်လက်ကင်ဖုန်းသုံးတဲ့သူတွေအနေနဲ့ဘယ်လိုမျိုးဟိုကြိုတင်ပြီးတော့ပြင်ဆင်ထားတင်တယ်လို့ရောအကြံပေးနိုင်မလဲရှင်
ဟိုကာဝယ်မှုတွေကတော့ဟိုအများကြီးရှိတယ်ပေါ့နော်ဟိုအခြေခံအကြဆုံးကတော့ကျွန်တော်ဒီ awareness ပေါ့နော် awareness ရှိဖို့လိုတယ်အခြေခံကြရ awareness ပေါ့နောက်တစ်ခုကဒီဘာတွေဖြစ်နေလဲဆိုတာကျွန်တော်တို့ကဒါသိဖို့လိုတယ်ပေါ့နော် trend တွေကျွန်တော်ကသိဖို့လိုတယ်အဲကြောင့်မကောဆောင်းရယ်ရှောင်းရယ်နေကိုဒါကလောက်ဆောင်နေပြီပေါ့နော်ဟုတ်ပြောရင်တော့အရန်ကျယ်ပြန့်လို့ဒီလောက်ပဲကျွန်တော်ပြောလိုက်ပါမယ်ဟုတ်
ဆိုတော့ဆောစောပြောထားတဲ့အထဲမှာ awareness ပေါ့လေဆိုတော့တာမန်လက်ကင်ဖုန်းသုံးသူတွေအနေနဲ့ရောဘယ်လိုမျိုးအချက်တွေပေါ့ဘယ်လိုကိစ္စတွေရောမဖြစ်မနေသိထားတဲ့နယ်လို့ပြောချင်လဲရှင
် security awareness ရှိပဲနဲ့ကျွန်တော်တို့ email မှာပါတဲ့ဟာတွေကျွန်တော်တို့ဒီ messenger ပို့တဲ့ message တွေ link တွေကိုကျွန်တော်ကဘာမှမစူးစမ်းမစင်ချင်ဘဲနဲ့ကျွန်တော်တို့ကဒီတွေ့ရတဲ့ရှောက်နှိပ်တာတွေ click တာတွေဆိုတာအလွယ်တကူကျွန်တော်တို့ကဒါ attack ဟို log ခံရနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေရောကျွန်တော်တို့ကဒီတတိယရှိကျွန်တော်တို့ကဒီဟိုမနေ့ခင်မှာကျွန်တော်ကနှစ်ခါစဉ်းစားပြီးတော့ကျွန်တော်ကတော့စဉ်းစားဆုံးဖြတ်ဖို့လို့တစ်ခါအခုနောက်ပိုင်းမှာကျွန်တော်တို့ကဒီ attack card တွေကတော့ smart ဖြစ်လာတယ်အဲ့တော့ message တွေကိုကျွန်တော်ကရန်ပြီးမပို့ဘူးဒီလူတယောက်ကိုစိတ်ဝင်စားမှုရှိအောင် message ကိုတခြားလေး prepare လုပ်လာတယ် grammar တခြားစစ်လာတယ်လူတယောက်ကိုပြီးတော့ကျွန်တော်ကဒီ push လုပ်တယ်ပေါ့နော်အမင်းအိမ်မှာမီးလောင်နေပြီဒီမီးလောင်နေတဲ့ပုံတွေကိုဖွင့်ကြည့်လိုက်ပါအဲ့တော့မင်းတမီးအောင်ကြောင်းမှာကားပိတ်နေလို့လာလို့မရတော့ကြွလိုက်ပါတော့ကြည့်ကြည့်နေဆိုရင်ဒီပုံလေးကိုနှိပ်လိုက်ပါအဲ့လိုမျိုးပေါ့နော်ဒီကိုယ့်ရဲ့ background ကိုသူကတခြားလေးလေ့လာပြီးတော့မှဒီ attack လုပ်လာတဲ့ပုံစံတွေဖြစ်လာတယ်ပေါ့နော်အဲ့လိုကြောင့်ကျွန်တော်တို့က awareness ကတော့ဒါအများကြီးလိုပဲပေါ့နော်ဟုတ်ကဲ့
ဆိုတော့ဒါနဲ့တဆက်တဲ့မေးချင်တာက AI ပေါ့လေဒီ artificial intelligence ဟိုဉာဏ်ရည်တုနည်းပညာတွေရာလဲအခုခေတ်မှာတိတ်ပြီးတော့တိုးတက်နေတော့အဲ့လိုမျိုးဒီရှေ့ပြေးနည်းပညာတွေကိုသုံးပြီးတော့မှဒီတာမန်လူတွေပေါ့နော်တာမန်လူတွေကိုဘယ်လိုမျိုး cyber တိုက်ခိုက်မှုတွေရောလုပ်နိုင်လဲရှင
်ဒီကတော့အမှန်တမ်းပြောရင်တော့အရန်ကိုဟိုအခု training ဖြစ်နေတဲ့ဒီ topic လည်းဖြစ်တယ်ပြီးတော့ဒါဒီ challenge ဖြစ်လာမယ်ဒီကျွန်တော်တို့ဒီ cyber attack တွေပေါ့နော်အခုလာမယ့်နှစ်တွေမှာကြုံရမယ့်ပြဿနာဖြစ်တယ်ပေါ့နော်အဲ့တော့အခုလွန်ခဲ့တဲ့၄လလောက်က US မှာကျွန်တော်ဒီ announcement လုပ်လိုက်တယ်အဲ့ announcement ကဘာလဲဆိုတော့ဒီ deepfake လုပ်ပြီးတော့ interview တွေလာဖြေနေရဆိုတော့ဒီ newsletter ထုတ်လိုက်တယ်အဲ့တော့ interview လာဖြေရလူမဟုတ်ဘဲနဲ့ကျွန်တော်တို့ AI နဲ့ ကျွန်တော် defect လုပ်ပြီးတော့ကျွန်တော်လူသူတွေကလာဖြည့်တယ်ဖြည့်တဲ့အခါမှာလည်းကျွန်တော်ကချက်ချင်းကျွန်တော်ကမတိပဲနဲ့၃ကားလောက် interview ရဲ့ခါချမှာမိသွားတာလို့နောက်တစ်ချို့ဆိုနောက်ပြဆိုလဲဆိုတော့ဒီလူကိုခန့်ပြီးပြီးရုံးနဲ့ရောက်ပြီးကြာမှကျွန်တော်ကဒါဒီ sorry ခန့်ပြီးပြီးကျွန်တော်အလုံးလုံးနေပြီးပြီးတော့မှဒါဒီလူမဟုတ်ဘူးဆိုတော့ကျွန်တော်တိသွားတဲ့ကိစ္စအထိအများကြီးဖြစ်လာပေါ့နော်ဒါလေးကကျွန်တော်ဒီလက်ရှိမှာ AI နဲ့ပတ်သက်ပြီးကျွန်တော်ကြုံတွေ့နေရတဲ့ဒီ challenge တွေပေါ့နော်အခုလောလောဆယ်မှာတော့ဟုတ်နောက်တစ်ချိန်မှလည်းဒီကပို့ပြီးတော့ကျယ်ပြန့်လာမှာခင်ဗျာဟုတ်
cyber လုံခြုံရေးကျွမ်းကျင်သူကိုစီသူဖြစ်ပါရဲ့ရှင်။ဤပညာတွေတနေ့တခြားတိုးတက်ဆန်းသစ်လာနေတာနဲ့အတူဤပညာနဲ့ပတ်သက်လို့သတိထားစရာသတင်းမျိုးတွေကိုလူတိုင်းမျက်ခြေမပြတ်နားဆင်ထားပြီးတော့ကြုံလာနိုင်တဲ့အန္တရာယ်တွေကိုကြိုတင်ကာကွယ်ဖို့သူကအကြံပြုပါရဲ့ရှင်။ကျွန်မဆုမြတ်မမ
။မဆုမြတ်မုံရဲ့လူမှုရှုခင်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။တော်ရရှင်များရှင်အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုအကြိမ်နဲ့လှုပ်ဆောင်နေကြပါတယ်။ဘယ်သူတွေပါဝင်ရှင်ပြိုင်နိုင်ပြီးတော့ဘယ်လိုတွေလှုပ်ဆောင်နေကြပါသလဲ။အမေရိကန်ပြည်ထောင်စုမှာသမ္မတကိုဘယ်လိုရွေးချယ်ပါသလဲ။ရှင်းရှင်းလင်းလင်းသိနိုင်မှုအတွက် VOA ကနေပုံပြရုပ်သံနဲ့တင်ဆက်ပေးနေပါတယ်။ဒီကနေ့မှာတော့ Electoral College လို့ခေါ်တဲ့ရွေးကောက်ပွဲအဖွဲ့အကြောင်းကိုပြောပြမှာပါ။ VOA ပုံပြရုပ်သံကိုဝင်းခမ်းမောင်းတင်ဆက်ပေးထားပါတယ်။
Electoral College ရွေးကောက်ပွဲအဖွဲ့ဆိုတာအမေရိကန်ပြည်သူ့မှာနိုင်ငံသားတွေကသမ္မတကိုရွေးချယ်တဲ့စနစ်ပုံစံကိုညှိနှွမ်းတာဖြစ်ပါတယ်။ပါတီတွေသူတို့ရဲ့သမ္မတလောင်းကိုတည်တည်ရွေးချယ်ပြီးပြီဆိုရင်သမ္မတလောင်းတွေကသူတို့နဲ့အတူတူအရွေးခံမဲ့ဒုသမ္မတလောင်းကိုဗျူဟာကျကျရွေးချယ်ရပါတယ်။ပြီးရင်တော့သူတို့တစ်ဖွဲ့လုံးနိုဝင်ဘာ5ရက်ပထမဆုံးအင်္ဂါနေ့မှာကျင်းပတဲ့ရွေးကောက်ပွဲအတွက်အစွမ်းကုန်မဲဆွယ်မှုတွေလုပ်ကြရပါပြီ။ရွေးကောက်ပွဲနေ့ရောက်ရင်မဲဆန္ဒရှင်တွေရက်ကွက်တွင်မဲယုံတွေကိုတွားပြီးသူတို့ပါတီကရွေးချယ်ထားတဲ့သမ္မတလောင်းကိုမဲထဲကြပါတယ်။လုံထုံးလုံနီအတိုင်းဆိုရင်သမ္မတကို Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကနောက်ဆုံးအဆုံးဖြတ်ပေးတာပါ။သမ္မတရွေးချယ်ရေးအဖွဲ့မှာသမ္မတကိုရွေးကောက်နိုင်တဲ့သူတွေပါဝင်ပြီးတော့သူတို့ကိုပြည်내တစ်ခုစီမှာရရှိတဲ့မဲရလက်ပေါ်အခြေခံပြီးအရေးအတွက်သတ်မှတ်ပေးပါတယ်။လူဦးရေပိုများတဲ့ပြည်내တွေမှာသမ္မတရွေးကောက်ပေးနိုင်မဲ့ကိုယ်စားလှယ်အရေးအတွက်ပိုများပြီးလူဦးရေနည်းတဲ့ပြည်내တွေကတော့ကိုယ်စားလှယ်ပိုနည်းပါတယ်။သမ္မတနေရာကိုရဖို့ဆိုရင်ရှင်ပြိုင်တဲ့သူကမဲအများစုဒါမှမဟုတ်ရွေးကောက်ပွဲအဖွဲ့ကိုယ်စားလှယ်မဲ290ရရပါမယ်။နောက်တစ်လကြာဒီဇင်ဘာမှာရွေးကောက်ပွဲအဖွဲ့ကမဲပေးပါတယ်။ဒါပေမဲ့သမ္မတအစ်စ်ကဇန်နဝါရီလကုန်ပိုင်းမှာကျင်းပတဲ့ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကြားမှာတရားဝင်စတင်တာဝန်ထမ်းဆောင်ရတာဖြစ်ပါတယ်။
ဒါကတော့အမေရိကန်ပြည်ထောင်စုမှာသမ္မတကိုဘယ်လိုများရွေးချယ်ပါသလဲ။ဘယ်သူတွေကပါဝင်ရှင်ပြိုင်နိုင်ပါသလဲ။ဘာတွေလှုပ်ဆောင်နေကြပါသလဲ။ဆိုတာကိုရှင်းရှင်းလင်းလင်းသိနိုင်မှု VOE ရဲ့ပုံပြရုပ်သံအစီအစဉ်မှာရွေးကောက်ပွဲအဖွဲ့ Electoral College အကြောင်းကိုကိုဝင်းခံမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါမယ်။
အစ္စရေးကိုဆက်လက်တိုက်ခိုက်သွားဖို့အစဉ်သင်းရှိတယ်လို့လေဗနွန်အခြေစားဟစ်စ်ဘိုလာစစ်သွေးကြောအဖွဲ့ရဲ့ဒုတိယခေါင်းဆောင်ကပြောလိုက်ပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဟစ်စ်ဘိုလာအဖွဲ့ကိုအချိန်တော်ကြာဥဆောင်ခဲ့တဲ့ခေါင်းဆောင်ဖြစ်သူဟက်ဆန်နာရာရက်ကတိတ်ဆုံးခဲ့ပြီးရက်အနည်းငယ်ကြာမှာပဲပထမဆုံးအကြိမ်ဖြစ်ရုံမြင့်တန်ကြားမှာအခုလိုကြေညာချက်ကိုထုတ်ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကမြမအရေးဆွေးနွေးဖို့အတွက်ဩစတြေးလျနိုင်ငံကိုသတင်းတစ်ပတ်ကြာကြာတွားရောက်မယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်။လာမယ့်အောက်တိုဘာ၁ရက်နေ့ကနေ၁၀ရက်နေ့ထိခီးစဉ်အတွင်းမှာဩစတြေးလျအစိုးရကိုယ်စားလှယ်တွေနဲ့မြို့တော်ကင်ဘာရာမှာတွေ့ဆုံသွားမှာဖြစ်ပြီးတော့မြမအရေးဩစတြေးလျရဲ့အမြင်သဘောထားနဲ့မြမပြည်သူတွေရဲ့လူအခွင့်အရေးအတွက်ဩစတြေးလျဘက်ကရည်တည်နိုင်မယ့်နည်းလမ်းတွေကိုလည်းဆွေးနွေးသွားမယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။အွန်လိုင်းရာဇဝတ်လုပ်ငန်းတွေနဲ့ဆက်နွယ်ပြီးတော့မတင်ငါသူတရုတ်နိုင်ငံသား300ကျော်ကိုမြန်မာနိုင်ငံကနေပြန်လည်လွှဲပြောင်းပေးခဲ့ကြောင်းတရုတ်နိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။နေဆက်ဖြတ်ကျော်ကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်မတင်ငါသူ313ယောက်ကိုမြန်မာနိုင်ငံကနေလွှဲပြောင်းပေးခဲ့ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကိုကိုးကားပြီးတော့နိုင်ငံပိုင်စင်ဝါသတင်းဌာနကဖော်ပြခဲ့တာပါ။မြန်မာနိုင်ငံမြောက်ပိုင်းမှာအခြေစိုက်လှုပ်ရှားနေတဲ့ရာဇဝတ်လုပ်ငန်းတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းနှိမ်နင်းမှုရဲ့ရလဒ်ဖြစ်ပြောဆိုခဲ့ပေမဲ့လွှဲပြောင်းပေးသူတွေနဲ့ပတ်သက်လို့အသေးစိတ်ကိုတော့ပြောဆိုထားခြင်းမရှိပါဘူးရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခနော်လီယက်စတင်နော်နဲ့ရော့ဒ်မက်ကလင်းဖြစ်ပါတယ်။ကျွန်တ ျမကဆုမွန်ပါရှင်ဒီညအစီအစဉ်မူဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေပြီးတော့အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပါဝေးကွာလို့လို့ရဆန္ဒတွေပေးကြပါသေးရှင်
This program has come